Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အတန်ရ2023ခုနှစ်ဇူလိုင်လ22ရက်နေ့တောက်ကြနေမနေ့ပဲအတန်လွတ်အစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လင်းနေပါပြီ။ဒါအပြင် VOA ရဲ့ Facebook နဲ့ YouTube စာမျက်နှာတွေကပါတိုက်ရိုက်စတင်ထုတ်လင်းနေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဘက်အတန်လွင့်စီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာမနေ့ခင်ပါရှင်ကျွန်မခင်ပြောတတ်ပါဒီမနေ့ခင်သတင်းတွေကိုကိုဇော်မိုးကျော်နဲ့ပဲသူပြောပြပေးမှာပါဥရောပသမ္မတကနေမြန်မာဝန်ကြီး၃ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်၆ဦးနဲ့အမှတ်နှစ်တပ်တူတင်ဌာနကိုတန်ခတ်ရေးယူလိုက်ပါတယ်။တရုတ်ကမြန်မာမြေရှားတပ်တူတွေတိုးပြီးဝယ်ယူလာနေပါပြီ။ငြိမ်းချမ်းမှုဤပညာ AI နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှအခြေတင်ဆွေးနွေးနေရပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါကိုဇော်မိုးကျော်ရေး
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထူးခြားတဲ့သတင်းတွေပြီးမှတော့သတင်းပေးပို့ခြင်းနဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လင်းပေးမှာပါ။
ဒီကနေပဲတိုင်းစီရုံကနေလှမ်းပြီးတော့လက်လက်ကြီးနဲ့ထူတယ်အဲ၆နှစ်ရကနေလေးရတော့ပွင့်ချင်းပြီပါအဲနေရနဲ့တကနေရဆို၅ရက်၁၆ရက်နေရ၄ရက်ဆိုတော့၆ရက်ဖြစ်သွားမှာပေါ့
စကိုင်းတိုင်းခင်ဦးမျိုးနယ်ထဲမှာအာနာသိန်းစစ်ကောင်စီတပ်တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကလေးအပါအဝင်အရသာတိစုမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြမီပဲအစ်စုံကိုဆက်လက်တင်ပြပေးပါမယ်အဲဒီနောက်မြမငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေပြီးငွေရန်ပိုးဆက်လက်ကျဆင်းနေတာကြောင့်အင်ချမ်းမြင်းတဲ့ကားရွှေစည်းတွေမြင့်တက်နေတဲ့အကြောင်းဒီလိုမြန်မာနိုင်ငံကအခြေအနေတွေအပြီးမှာတော့ယူကရိန်းကနျူကလ িয়ার အန်ဒီယန်နဲ့အိုက်စ်လန်နိုင်ငံကမီးတောင်တွေအကြောင်းနိုင်ငံတကာစောင်းမားတွေကိုလည်းတင်ပြပေးမှာပါအဲဒီနောက်မှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကျမ်းမာရေးအစီအစဉ်တိုင်းရင်းသတင်းလောက်စတဲ့အပတ်စဉ်ကဏ္ဍတွေလည်းထုတ်လည်အောင်မှာဖြစ်ပါတယ်အခုတော့သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြပေးမှာပါ
ဥရောပသမဂ္ဂကမြန်မာဝန်ကြီး၃ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေအပါအဝင်လူပုဂ္ဂိုလ်၆ဦးနဲ့အမှတ်နှစ်တပ်တူတန်းလုပ်ငန်းဌာနတို့ကိုတန်ခတ်ရေးယူလိုက်ကြောင်းဇူလိုင်20ရက်နေ့ပြည်နော်ကြေညာချက်ထုတ်ပြန်ပါတယ်။ဒါဟာတက္ကမအချိန်မြောက်ရေးယူတာပါ။သူတို့ဟာမြန်မာနိုင်ငံမှာကျန်းဖက်မှုတွေဆိုးရတဲ့လူခွင့်ချိုးပေါက်မှုတွေနဲ့နိုင်ငံတည်ငြိမ်အေးချမ်းမှုတွေချိန်ချောက်မှုတွေဆက်ဖြစ်ပေါ်စေတာကြောင့်ရေးယူတယ်လို့ဖော်ပြထားပါတယ်။ဥကနောက်ထပ်ရေးယူခံရသူ၆ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ကျိုင်းအလုံးသမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာတက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ပေါ်ရော့အောင်သိန်းတို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်။နိုင်ငံပိုင်အမှတ်နှစ်တပ်တူရင်းဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ဆောင်ပေးနေတာကြောင့်အရေးယူတာဖြစ်ပါတယ်။စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း EU ကဒဏ်ခတ်အရေးယူတဲ့လူပုဂ္ဂိုလ်စုပေါင်း69ဦးရှိပြီဖြစ်ပြီးတော့ကုမ္ပဏီအဖွဲ့အစည်းပေါင်းက19ခုရှိပါပြီ။အခုလိုတန်ခတ်အေးအေးယူထားသူတွေရဲ့ပိုင်းဆိုင်မှုတွေကို EU ကထိန်းချုပ်မှာဖြစ်တယ်လို့ခီးသွားခွင့် EU အဖွဲ့ဝင်နိုင်ငံသားတွေငွေကြေးဆက်သွယ်ထောက်ပံ့မှုတွေကိုပါပိတ်ပင်တားမြစ်လိုက်တာဖြစ်ပါတယ်။မြန်မာတွက်လက်နက်တင်ဖို့ရောင်းချခွင့်ကို EU ကဆက်ပိတ်ထားတယ်လို့မြန်မာစစ်တပ်နဲ့တခြားနေကြာဆောင်တပ်တွေအသုံးပြုနိုင်တဲ့တင်ဖို့ကုန်တားမြစ်တာမြန်မာစစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုတွေစီးရဲလက်ကျင့်မှုတင်နန်းပေးတာတွေကိုပါဆက်ပြီးတော့ပိတ်ထားဆဲဖြစ်ပါတယ်မြန်မာနိုင်ငံတွင်ကျန်းဖက်မှုတွေဆက်တိုးလာတာအတွက် EU ကအထူးစိတ်ပူဆဲဖြစ်ပြီးတော့လေကြောင်းတိုက်ခိုက်မှုအပေါင်းအရက်အသားတွေပေါ်တိုက်ခိုက်မှုကိုရှုံချကြောင်းလည်းကြေညာချက်မှာဖော်ပြထားပါတယ
်မြန်မာအရေးမှာအင်ဒိုနီးရှားဥဆောင်တဲ့အာဆီယံရဲ့ချင်းကပ်မှုအပြင်စစ်ကောင်စီနဲ့ပိုးပြီးထိတွေ့ဖို့ကြိုးစားနေတဲ့ထိုင်းနိုင်ငံရဲ့ဂျောင်းဝင်ဆောင်ရွက်မှုလည်းရှိနေပြီးအခြေအနေတွေရှုပ်ထွေးနေကြောင်း Washington DC အခြေစိုက်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာန CSIS ရဲ့အရှိတောင်အရှာအစီအစဉ်တွဲဘက်သုတေသီ Andrika Natalie Gawa က VOA နဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာပြောဆိုခဲ့ပါတယ်
။ You know the situation in Myanmar is obviously incredibly complex and incredibly difficult and
မြန်မာနိုင်ငံရဲ့အခြေအနေကတိတိတသားကိုပဲရှုပ်ထွေးနေပါတယ်မယုံနိုင်လောက်အောင်ခက်ခဲပြီးအာဆီယံအတွက်အရေးကြီးတဲ့စံတမှုတစ်ခုဖြစ်လာပါတယ်ဒီနေရာမှာတတိထားရမှာကအာဆီယံအဖွဲ့ဝင်နိုင်ငံအချင်းချင်းအကြားမှာမြမကြတဲ့ဖြစ်ရှင်ရဲ့ပတ်သက်ပြီးချင်းကပ်မှုမှာသဘောထားကြီးကြီးမားမားကွဲပြားနေတဲ့ကိစ္စပါလို့အင်ဒိုနီးရှားနိုင်ငံသားရဲ့ဝင်ကြီးဟောင်းမာတီယာနာတလီဂါဝါရဲ့သားဖြစ်သူ CSIS ရဲ့သုတေသီအန်ဒရီကာနာတလီဂါဝါကပြောဆိုသွားခဲ့တာဖြစ်ပါတယ်တပတ်မှာလဲအာဆီယံကိုအင်ဒိုနီးရှားဦးဆောင်ချိန်မှာမြန်မာအရေးအတွက်အချင်းချင်းလူသိရှင်ကြားဝေဖန်ပြောဆိုတာအရေးယူလှုပ်ဆောင်လာတာတွေဟာမျှော်လင့်ချက်အလင်းရောင်ပြည့်ရှုမြင်ကြောင်းသူကပြောဆိုခဲ့ပါတယ်။ဒါပေမဲ့လူ့အခွင့်အရေးနဲ့ဒုက္ခတွေပြဿနာကြီးထွားနေလို့မြန်မာအရေးဟာမြန်မာနဲ့အင်ဒိုနီးရှားပြည်သူတွေအတွက်တဲ့ မကဘဲဒေတာရဲနိုင်ငံအားလုံးကပြည်သူတွေအတွက်ပါအရေးကြီးကြောင်းကိုလည်းသူကပြောဆိုပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့နိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်နိုင်ရေးအင်ဒိုနီးရှားအနေနဲ့တိုက်တွန်းလှုပ်ဆောင်နိုင်မဲ့အနေအထားမှာရှိတယ်လို့လည်းသူကပြောဆိုခဲ့ပါတယ
်ချီချောလာနေတဲ့ကားလုပ်ငန်းနဲ့လေဆွင့်ရင်ထုတ်လုပ်ကဏ္ဍတွေရဲ့လိုအပ်ချက်ကိုဖြည့်ဆည်းနိုင်ဖို့ဒီနှစ်2023ပထမနှစ်ဝက်ထဲမှာတရုတ်ကသူ့ရဲ့ဒုတိယအများဆုံးမြေရှားတပ်တူတင်သွင်းတဲ့အင်းနီချင်းမြန်မာဆီကနေတိုးမြှင့်ပြီးဝယ်ယူတင်သွင်းခဲ့တယ်လို့တရုတ်ကောက်ခွန်ဌာနကချက်တပြေးနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနှစ်ပထမ6လပတ်မှာမြေရှားတပ်တူမက်ထရစ်တန်ချိန်3000ခွဲလောက်မြန်မာကနေတင်သွင်းခဲ့တဲ့အတွက်ဒါဟာမနစ်က2022ဒုတိယ6လပတ်တဲ့ဝယ်ယူတင်သွင်းမှုရဲ့ရာခိုင်နှုန်း80ကျော်ရှိနေတာဖြစ်ပြီး2022ပထမ6လပတ်တဲ့တော့ကိုးစားပို့ပြီးများနေတာဖြစ်ပါတယ်။အခုနှစ်ပိုင်းတွင်တရုတ်ကမြန်မာရှိကမြေရှားတပ်တို့အကြီးကျယ်ဝယ်ယူလာတာဖြစ်ပြီးရှားပါတဲ့ Dysprosium, Yttrium နဲ့ Tritium အမျိုးအစားတွေပါဝင်ဝယ်ယူတဲ့မြေရှားတပ်တို့အလုံးရဲ့40ရာလောက်ဟာမြန်မာရှိကနေဝယ်ယူတာဖြစ်ကြောင်းကနေဒါအခြေစိုက် Adams ထောက်လိုင်းရဲ့ဌာနကပြောပါတယ်။တရုတ်နယ်စပ်တခြားတင်းကျပ်တဲ့ COVID ထိန်းချုပ်မှုတွေကြောင့်မြေရှားတပ်တို့ရောင်းဝယ်ရေးနှောင့်နှေးခဲ့ပေမဲ့တရုတ်က COVID ထိန်းချုပ်မှုတွေကိုဖြေလျှော့ပေးလိုက်တဲ့2022 December လထဲမှာလဆင်တင်းတွင်းမှုကချက်ချင်းတိုးလာတာပါဒီနှစ်ထဲအထိဆက်ပြီးလဲတိုးနေသေးပါတရုတ်ကအများဆုံးဝယ်ယူတင်သွင်းနေတဲ့ American ပြည်ထောင်စုစီကတင်သွင်းမှုကတော့ဒီနှစ်ပထမနှစ်ဝက်ထဲမှာပဲတန်ချိန်4000လောက်ပဲရှိပြီးတင်သွင်းမှု27ရာခိုင်နှုန်းကျသွားပါတယ်လျှက်စစ်ကနေခင်မီဆက်ကရီယာတွေအတွက်မရှိမဖြစ်လိုအပ်တဲ့မြေရှားတပ်တို့ထုတ်လို့ရေးကိုကဘာမှတရုတ်ကအဓိကလှုပ်ဆောင်နေတာဖြစ်ပြီးတော့ကဘာဈေးကွက်ကိုတရုတ်ထိန်းချုပ်မှာကိုအနောက်နိုင်ငံတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်
မြောက်ကိုရီးယားနယ်စပ်ဘက်ကိုဖြတ်ကျော်ဝင်ရောက်သွားတဲ့အမေရိကန်စစ်သားတဦးနဲ့ပတ်သက်ပြီးမြောက်ကိုရီးယားဘက်ကတစုံတရာတုံ့ပြန်တာမျိုးမရှိသေးဘူးလို့အမေရိကန်တာဝန်ရှိသူတွေကပြောဆိုထားပါတယ်။ပင်တကွန်စစ်ဌာနချုပ်ကအရာရှိတွေကမြောက်ကိုရီးယားတပ်မတော်တာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းဖို့ကြိုးပမ်းခဲ့ပေမဲ့မအောင်မြင်ခဲ့တဲ့ကြောင်းအမေရိကန်နိုင်ငံသား၏ဌာနကဗိုလ်ထူးနဲ့မှထုတ်ပေါ်ပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့တုန်းကဒုတိယအဆင့်တပ်သားTravis King ဟာကိုရီးယားနှစ်နိုင်ငံအကြားပူးတွဲလုံခြုံရေးယူထားတဲ့စစ်မဲ့ဇုံကအရသာခီးစဉ်တစ်ခုအတွင်းမှာမြောက်ကိုရီးယားဘက်ကိုဝင်ရောက်သွားခဲ့တာဖြစ်ပါတယ်။အရင်တော့ကတော့မြောက်ကိုရီးယားရောက်အမေရိကန်နိုင်ငံသားတွေအရေးနဲ့ပတ်သက်ပြီးမြောက်ကိုရီးယားမှာရှိတဲ့ဆွေရင်တန်တပန်တွေကိုကြားခံထားပြီးဆက်သွယ်ဆောင်ရွက်လေးရှိပါတယ်။ဒါပေမဲ့ COVID-19 ကာလကစပြီးနိုင်ငံသားတန်တပန်တွေအားလုံးပြုံရန်မြို့တော်ကနေထွက်ခွာခဲ့ရပြီးခုချိန်ထိပြန်လည်ရောက်ရှိခြင်းမရှိသေးပါဘူး။ဒါအပြင်ပန်းအောင်ဖုန်းလို့ခေါ်တဲ့လူသီများတဲ့တောင်ကိုရီးယားနယ်စပ်ကပန်းမွန်ကျွန်ရွာကအထူးဖုန်းလိုင်းကနေတဆင့်မြောက်ကိုရီးယားကိုဆက်သွယ်နိုင်ပေမဲ့အခုလက်တလုံးမှာတော့မြောက်ကိုရီးယားဘက်ကအမေရိကန်တာမတ်မို့တောင်ကိုရီးယားနဲ့ဆက်သွယ်စကားပြောတာမရှိပါဘူး
American တဲ့မနေ့ပဲမြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ညဟိုင်းဒိုမီတာ40 kHz 8413ညဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါမနေ့ခင်းသတင်းတွေကိုဆက်လက်ကြင်ညာနေပါတယ်ယူကရိန်းအဓိကပင်လယ်နက်စစ်ကမ်းဖြစ်တဲ့အိုဒက်ဆာမြို့ကိုရုရှားတပ်တွေကကြက်တပရင်းနေအထိ3ညဇက်တိုက်ပြစ်မှတ်ထားပြီးတော့ဒရုန်းတွေမစ္စိုင်းတုံးတွေနဲ့တိုက်ခတ်တိုက်ခိုက်တာကြောင့်အိုဒက်ဆာမှာတေဆုံးသူ2ဦးရှိနေတယ်လို့ပင်လယ်နက်နားကမိုက်ကိုလော့ဖ်မြို့မှာတော့19ဦးဒဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ပင်လယ်နက်ကိုဖျက်ပြီးတော့ယူကရိန်းကကောက်ပဲတိနှံတင်ပို့မှုကိုရုရှားကဆက်ပြီးလက်မခံတော့တဲ့နောက်ပိုင်းယူကရိန်းရဲ့ကောက်ပဲတိနှံတင်ပို့ရဲ့အခြေခံအဆောက်အုံတွေကိုရုရှားတပ်တွေကအဓိကပြစ်မှတ်ထားတိုက်ခိုက်လာခဲ့တာဖြစ်ပါတယ်2014မှာရုရှားကျူးကျော်သိမ်းပိုက်တဲ့ Crimea ကျွန်းဆွယ်နဲ့ရုရှားပိုင်နက်ကိုဆက်သွယ်ထားတဲ့အရေးပါတဲ့တံတားကိုယူကရိန်းတွေကဒီသတင်းပတ်ထဲမှာတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာရုရှားကတုံ့ပြန်လက်စားချေမယ်လို့ကြေငြာထားတာလည်းဖြစ်ပါတယ်ရုရှားကယူကရိန်းကိုတိုက်ခိုက်မှုဟာယူကရိန်းနဲ့မကကမ္ဘာတစ်လောကကိုထိခိုက်စေတာဖြစ်ပြီးဂျုံနဲ့ပြောင်းစည်တွေတိုးတက်ထိုးပြီးတော့တက်လာတာဟာလူတိုင်းပေါ်မှာတက်ရောက်မှုရှိတယ်ပြန်အထူးသဖြင့်ကမ္ဘာတောင်ချမ်းဆင်းရဲသူတချို့တွေထိခိုက်စေတယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတိုရက်စ်ကပြောပါတယ်တချိန်တည်းမှာပဲဘယ်လာရုစ်အစိုးရကသူ့စစ်တပ်ဟာဘယ်လာရုစ်ပိုလန်နယ်စပ်နားကစခန်းမှာရုရှားရဲ့ဝက်နာဂျေးစာတပ်သားတွေနဲ့သူစစ်ရေးလက်ကျင်နေတယ်လို့ပြောကြားခဲ့ပါတယ်
ဒါမဲ့ဇူလိုင်လ28ရက်နေ့28ရက်နေ့တွင်မှာဒုတိယအကြိမ်မြောက်ရုရှားအာဖရိကစီးပွားရေးနဲ့လူသားချင်းစာနာမှုဆိုင်ရာထိပ်သီးအစည်းအဝေးကိုစိန့်ပီတာစဘတ်မြို့မှာကျင်းပဖို့ရှိနေပါတယ်။ဒီအစည်းအဝေးပွဲမှာအာဖရိကတိုက်ကခေါင်းဆောင်တွေကလုံခြုံရေး၊ည ငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကဏ္ဍတွေပူးပေါင်းဆောင်ရွက်မှုအလားအလာကောင်းစေဖို့ရုရှားသမ္မတဗလာဒီမာပူတင်နဲ့တွေ့ဆုံဆွေးနွေးမှာဖြစ်ပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကြောင်းအာဖရိကနိုင်ငံအများအပြားအစားအစာနဲ့ရေနံစင်းတို့အဆမတန်မြင့်တက်မှုနဲ့တွေ့ကြုံနေရချိန်မှာအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်။ဒီသတင်းပတ်ထဲမှာပဲရုရှားကပင်လယ်နဲ့သီးနှံဖြတ်တန်းတင်ပို့ရေးသဘောတူညီချက်ကနေနှုတ်ထွက်ခဲ့လို့အစားအသောက်ကုန်စင်းတို့နေပုံပုံမြင့်တက်ဖွယ်ရှိနေတာဖြစ်ပါတယ်။2019ခုနှစ်တုန်းကအစည်းအဝေးပွဲကိုအာဖရိက43နိုင်ငံကခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးအခုဒီချိန်ကိုတော့ယူကရိန်းစစ်ပွဲကြောင့်ဘယ်နိုင်ငံတွေကတက်ရောက်မလဲဆိုတာစောင့်ကြည့်ရမှာဖြစ်ကြောင်းအခက်ခတ်တွေကပြောဆိုထားပါတယ်
။ Indo-Pacific ဒေသရင်းမှာတရုတ်ရဲ့ဩဇာကြီးထွားလာတာကိုတုံ့ပြန်တဲ့အနေနဲ့ American အစိုးရက Indo-Pacific ဒေသဆိုင်ရာမဟာဗျူဟာချပြီးဆောင်ရွက်နေရမှာလာမယ့်သတင်းပတ်ထဲမှာတော့ American နိုင်ငံချိုင်းဝန်ကြီး Anthony Blinken ဟာဒေသရင်းကထွန်ဂါ New Zealand နဲ့ဩစတြေးလျနိုင်ငံတွေကိုလာမယ့်သတင်းပတ်ထဲမှာတွေ့ရောက်မှာဖြစ်ပါတယ်။နယူးဇီလန်နိုင်ငံဝယ်လင်တန်မှာချင်းပါမယ်အမျိုးသမီးကပ္ပဖလားပွဲမှာအမေရိကန်နဲ့နယ်သာလန်တို့ရဲ့ပွဲကိုဝန်ကြီးဘလင်ကန်တွေ့ရောက်ကြည့်ရှုမှာဖြစ်ပြီးတော့နယူးဇီလန်ကိုမတော်ခင်ဇူလိုင်26ရက်မှာတောင်ကန်မြို့တော်နူကူအလိုဖာမောက်အစ်စ်ဖွင့်လိုက်တဲ့အမေရိကန်တန်ရုံကိုတွေ့ရောက်မယ်လို့အမေရိကန်နိုင်ငံရဲ့ဌာနကချက်ချင်းပရင်းနေမှာသတင်းထုတ်ပြန်ပါတယ်။ဝန်ကြီးဘလင်ကန်ကနယူးဇီလန်အရာရှိတွေနဲ့တွေ့ဆုံပြီးမှာတော့ဩစတြေးလျနိုင်ငံဘရစ်ဘိန်းကိုဇူလိုင်28 29မှာတွေ့ရောက်ပြီးတော့အမေရိကန်ကာကွယ်ဝန်ကြီး Lloyd Austin နဲ့သူဩစတြေးလျကာကွယ်ဝန်ကြီးနဲ့တွေ့ဆုံဆွေးနွေးမှာလည်းဖြစ်ပါတယ်။အခုခီးစင်ဟာ Blinken ရဲ့နှစ်လအတင်းတက်တဲ့အချိန်မှာအာရှခီးစင်နဲ့ဖြစ်ပါတယ်။ပြီးခဲ့တဲ့လတုန်းကတရုတ်ကိုတွေ့ရောက်ခဲ့တယ်လို့ပြီးခဲ့တဲ့သတင်းပတ်ထဲမှာတော့အာဆီယံတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်အင်ဒိုနီးရှားကိုတွေ့ရောက်ခဲ့တာဖြစ်ပါတယ်
။ Artificial Intelligence AI လို့ခေါ်တဲ့ဉာဏ်ရည်တုနည်းပညာနဲ့ပတ်သက်ပြီးကုလသမဂ္ဂလုံခြုံရေးကောင်စီမှဒီသတင်းပတ်တဲ့ဆွေးနွေးခဲ့ကြရမှာကုလသမဂ္ဂအထွေထွေအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်က AI ဟာလူသားတွေရဲ့ဘဝနယ်ပယ်အတိုင်းမှာအကျိုးသက်ရောက်မှုရှိလာမယ်လို့ပြောဆိုခဲ့ပါတယ်။တပြိုင်တည်းတည်းမှာပဲဒီထူးခြားစံပြလာတဲ့ခေတ်လွန်ဤပညာကိုထိန်းကြီးစောင့်ကြည့်နိုင်ဖို့နိုင်ငံအားလုံးပါဝင်တဲ့ကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းအသစ်တစ်ခုဖွဲ့စည်းဖို့အတွက်ကိုလည်းတောင်းဆိုတိုက်တွန်းခဲ့ပါတယ်။မစ္စတာဂူတာရက်စ်ကလက်ရှိမှာ AI ကအစပဲရှိသေးလို့သင်ယူလေ့လာတဲ့စိတ်အခြေခံနဲ့ဒီနည်းပညာအသစ်အပေါ်အရေးတကြီးချဉ်းကပ်ရမှာဖြစ်ပြီးကမ္ဘာလုံးဆိုင်ရာလွှမ်းခြုံမှုလိုအပ်ကြောင်းလုံခြုံရေးကောင်စီကိုတိုက်တွန်းပြောဆိုခဲ့ပါတယ် AI ကကျန်းမာရေးပညာရေးနဲ့လူ့အခွင့်အရေးဆိုင်ရာကိစ္စရပ်တွေမှာလူ့အဖွဲ့အစည်းတွေကိုအကျိုးပြုနိုင်မဲ့အခြေအနေတွေရှိသလိုစောင့်ကြည့်ထိန်းကိုမှုမရှိလို့ရှိရင် AI ကတလွဲအသုံးချနိုင်တဲ့အလားအလာတွေကြောင့်လည်းလုံခြုံရေးဆိုင်ရာကိစ္စတွေပြဿနာတက်လာနိုင်ကြောင်းလုံခြုံရေးကောင်စီမှဆွေးနွေးခဲ့ပါတယ်။သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာပါ။အခုကျွန်တော်တို့ဆက်ပြီးတော့သတင်းပေးပို့ချက်တွေကိုစတင်တင်ပြပါမယ်။ပထမဆုံးနေ့ကတော့စကိုင်းဘက်ကအထင်တွေကိုတင်ပြပေးပါမယ်။စကိုင်းတိုင်းခင်ဦးမျိုးနယ်ထဲမှာစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ကတ်တာကြောင့်လက်နက်ကြီးအစမှန်ပြီးအခုသတင်းပတ်ထဲမှာပဲကလေးငယ်တွေအပါအဝင်အရသား6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကပြောပြမှာပါ
။စကိုင်းတိုင်းရေဦးမြို့နယ်တိုင်းရင်းစစ်ရုံနဲ့မြို့အထက်ကြာဝန်းအဝိုင်းမှာတပ်ဆွဲထားတဲ့စစ်တပ်ဟာခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်အခုသတင်းတစ်ပတ်အတွင်းကလေးငယ်တွေအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ရတယ်လို့မြို့ခံတွေကပြောပါတယ်။လနဲ့ကြီးပြကမှုကြောင့်ဇူလိုင်16ရက်မှာဒေသခံတဦး19ရက်မှာကလေးငယ်တဦးအပါအဝင်ဒေသခံ3ဦးနဲ့ဇူလိုင်20ရက်နေ့မှာတော့ဒေသခံ2ဦးစုစုပေါင်း6ဦးတေဆုံးခဲ့ရပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံကူညီကယ်ဆယ်ရေးတမန်တဦးကပြောပါတယ်။အရသာတေဆုံးမှုတွေနဲ့ပတ်သက်လို့နေမြေအခြေအနေတွေကြောင့် BOA ကအတိအကျအတည်ပြုနိုင်တာမျိုးမရှိသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူး။
ရေဦးကနေပဲတိုင်းရင်းစေးရုံကနေလန့်ပြီးတော့လက်နက်ကြီးနဲ့ထုတယ်မနေ့ကတော့အဲ့မှာဒီတပေးရွာကကျွန်တော်လက်နက်ကြီးနဲ့ထုတာကတော့ဒီအဲ6နှစ်ရွယ်ကလေးလေးကတော့ပွေးချင်းပြီးပါအဲ့ကျန်တဲ့ဒီနှစ်ယောက်ကတော့အဲ့ရှင်းတရင်နဲ့မနေ့ကပဲတခါတည်းသုံးသွားတာပေါ့အဲ့ဒါမနေ့က3ယောက်ဒီနေ့ကအဲ့မူးတာရွာလေးကြာတာကအဲ့ဒီရှင်းလေးလဲအဲ့နောက်ထပ်2ယောက်ပေါ့နော်အဲမနေ့ကနဲ့ဒီကနေ့ကဆို5ယောက်16ရက်နေ့က4ယောက်ဆိုတော့6ယောက်ဖြစ်သွားမှာပေါ့ကျန်ရရတာကလည်းဟိုတနေ့က၆ရက်နေ့ရတူဒီမနေ့က၅ဦးအားလုံးပေါင်း၆ဦးပေါ့အဲတိုက်ပွဲတွေကဒီဘက်မှာလည်းစစ်ကြောင်းမရှိဘူးလို့တိုက်ပွဲလည်းမရှိဘူ
းစစ်ကောင်စီတပ်ဟာရေဦးမြို့နယ်ထဲမှာတပ်ဆွဲထားပြီးနောက်ခင်ဦးမြို့နယ်ထဲမကြာခဏနေမြေရှင်းလင်းရေးတွေလုပ်သလို ရေဦးမြို့တပ်ဆွဲထားတဲ့နေရာကနေခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေပစ်ခတ်ရမှာဒေသခံတွေရှိတဲ့နေရာကိုကြားရောက်ပောက်ကွဲတာလို့ကူညီပေးနေသူတွေကပြောပါတယ်ခင်ဦးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်တာမရှိဘဲလက်နက်ကြီးတွေပစ်ခတ်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကခုလိုပြောပါတယ်
စစ်ကြောင်းလာလို့ဖြစ်တယ်ဆိုရင်လည်းတမျိုးပေါ်ကျွန်တော်တို့ကပြီးတော့ဒီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီနဲ့အပြန်အလှန်ပြစ်ကြခံကြတိုက်ကြခိုက်ရရင်လည်းဟိုချိခိုက်မှုဖြစ်တယ်ဆိုရင်လည်းတမျိုးအခုကမရှိဘဲနဲ့ကိုပြစ်နေတာလက်နက်ပြတဲ့လက်နက်ကြီးတွေကကျွန်တော်တို့ခေုံမျိုးနယ်ဘက်ကဂျွာလီကအကုန်ရောက်တာလက်နက်ကြီးတွေအဲ့တော့120တွေဖြစ်တယ် 81 နေဖြစ်တယ်ပေါ့နော်60ဆိုရင်တော့သူတို့ကဖြစ်တယ်အဲအဲ့ဒီလက်နက်တွေကမပြတ်ပြစ်နေတာဆိုတော့တော်တော်လေးကိုကျွန်တော်တို့လည်းသုံးသက်ရခက်နေတယ်ဒီသူတွေနေတဲ့ရွာလေးကိုပြစ်တယ်ရွာထဲမှာကြားတယ်ဒီသူတွေကမှန်တယ်ပြင်းထန်တိုင်ရာနဲ့သိသုံးမှုတွေဖြစ်တယ်ဆိုတော့တော်တော်လေးတော့သုံးသက်ရခက်တယ်ကြားကို
စကိုင်းတိုင်းအတွင်း PDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကြီးရွာတွေကိုအခြေပြုပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်နေရတာလို့စစ်ကောင်စီဘက်ကမကြာခဏအကြောင်းပြပြောဆိုပါတယ်လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသအတွင်းမူတာတက်ပေးရွာသစ်ချမ်းသာကုန်းညောင်ပင်ချံဆယ်ကြီးကျေးရွာ6ရွာကဒေသခံ1000လီပါဘေးလွတ်ရာကိုတင်းဆောင်နေကြရပါတယ်စစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်ခင်ဦးမြို့နယ်ထဲမှာနေအိမ် 9000 လီပါမီးလောင်ဆုံးရှုံးခဲ့ရပြီးအကြောင်းမျိုးမျိုးနဲ့ဒေသခံ100ကျော်သေဆုံးခဲ့ရတယ်လို့စစ်ပေးဆောင်ကူညီသူတွေကပြောပါတယ်ခင်ဗျာ
ဒါကတော့ခင်ဦးမြို့နယ်အတွင်းစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်လို့အရသာသေဆုံးမှုတွေရှိတဲ့အကြောင်းသတင်းပေးပို့ချက်ကိုညံဝင်းအောင်ပြောပြသွားတာပါဆက်လက်ပြီးတော့မြမငွေတံပိုးကြာဆင်းနေတဲ့အကြောင်းသတင်းပေးပို့ချက်ကိုတင်ပြပါောင်းမယ်အလုတ်ကန်ရှားပါမှုနဲ့ကြံငွေတံပိုးဆက်ပြီးကြားနိုင်ခြင်းရှိတာကြောင့်ရွှေကားနဲ့အိမ်ချမ်းမြေဝယ်ယူစုဆောင်သူတွေတိတိတသားပိုများလာပြီးအိမ်ချမ်းမြေနဲ့ကားစည်းတွေထိုးတက်နေတယ်လို့ဒီလုပ်ငန်းလုပ်ကင်နေသူတွေကပြောဆိုပါတယ်လက်ရှိနိုင်ငံရေးအခြေအနေကြောင့်ကာလတစ်ခုအထိဒီလုပ်ငန်းတွေမှာဈေးနှုန်းဆက်တက်နေဦးမယ်လို့လည်းအများကခန့်မှန်းနေကြပါတယ်ဒီအကြောင်းသတင်းပေးပို့ချက်ကိုတော့ကိုသားညုံကပြောပြမှာပ
ါအခုဇူလိုင်လထဲမှာပဲရွှေကားနဲ့အိမ်ချမ်းမြေဈေးတွေဈက်တိုက်ဆူသလိုတက်လာနေတယ်လို့ဒီဈေးကွက်ထဲအယောင်းဝယ်လုပ်နေသူတွေကပြောပါတယ်အမေရိကန်ဒေါ်လာပြင်ပပေါက်ဈေးဒေါ်လာကိုကျပ်3000ကျော်နေတယ်လို့မြေရာနဲ့နိုင်ငံရေးအခြေအနေတွေကြောင့်စီးပွားရေးလုပ်ငန်းတွေတဲမှာဒီလုပ်ငန်းတွေကိုပဲအများစုကစိတ်ဝင်စားလာကြတာပါနိုင်ငံခြားငွေရှာပြီးတော့ကျပ်ငွေတန်ဖိုးဆက်ကျနိုင်ခြင်းရှိတဲ့ပြင်ငွေကြေးခွာခြားမှုတွေကြောင့်ငွေအမြောင်များအင်ချမ်းမြေယင်းနှိမ့်နိုင်မှုတွေတဲစုပြုံလာတာလို့မြန်မာနိုင်ငံအင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့တာဝန်ရှိသူတူကဗီဒီယိုကိုပြောပါတယ
်။ဒါကြောင့်လို့ကျွန်တော်ကငွေကြေးခွာခြားမှုတွေတန်သွားပြီးဟောအခုကနိုင်ငံရေးအခြေအနေကြီးကဟိုတချို့နေရာတွေမှာလည်းဟိုပေါ့နော်။ငွေပေါ်တိုက်ရိုက်ခြင်းမကောင်းတဲ့အခြေအနေရှိတော့အကောင်းဆုံးတချို့နေရာငွေမဲလို့ငွေကြေးပြန်လို့ကြရလေပေါ့။အဲ့ဒီတော့ကြတော့လေတန်ပြန်နည်းနည်းထုတ်သွားတယ်ပေါ့။ပေါ်ကြတော့ဥမာကသူရဲ့ငွေကဝင်နေဖြစ်နေတယ်ဆိုတော့တိကျတာတန်နေတာကိုကြောက်ရမယ်။ပြင်းနေပြေးလိုက်ပါဘူး။ဒီကရောင်းဝယ်အိုက်ကောင်ကပြင်ပြင်းလို့ဆွတ်သွားကြ။သူနိုင်ငံရေးချင်းတွေကရပြည်ချင်းတွေလို့ပြင်ပြင်းကိုဆက်သွားနေကြပေါ့။ဒီတချို့တွေကြတော့တခြားနေရာမှာရင်းနှီးနှံနေမှမလုပ်တော့ဘူးလေ။အခြားလုံးကဥမာသူစားလို့ investment လုပ်ထားလိုက်တယ်ဆိုရင်စနေကြရင်ကြာမယ်။ဘယ်ဟာရှုံးမနေမှလည်းသိကြမသိဘူးလေ။ပြီးအင်တာနက်ကြတော့ဒီကတော့တခုတော့ရှိတာပေါ့။နောက်ဆယ်နှစ်စောင်းနေကြာဝင်လိုက်ပါရင်ချင်းကြီးရဲ့ဟောတင်းသားရရဲ့အသက်ရှိပါကျိုးကြတော့လေဘယ်လိုမျိုးစီးပွားလုပ်နေလဲပြောရတယ်ဒီလိုလုပ်လာတာပါတော့
ပြီးခဲ့တဲ့ရက်ပိုင်းကလုတ်ခဲ့တဲ့အင်ချမ်းမြေဝန်ဆောင်မှုအသင်းရဲ့နှစ်ပတ်လည်အစည်းအဝေးမှာလည်းအင်ချမ်းမြေဈေးတွေအတက်ဈေးမှာပဲရှိနေအောင်မယ်ဆိုတာကိုအသင်းဝင်တွေကဆွေးနွေးသွားခဲ့ကြပါတယ်နိုင်ငံခြားငွေကိုထိန်းချုပ်မှုအတွက်စစ်ကောင်စီကမော်တော်ယာဉ်ကားသစ်တွေတင်သွင်းမှုကိုပိတ်ပင်ထားပါတယ်အထူးပါမစ်ခွင့်ပြုထားတာကလွဲလို့အများပြည်သူအနေနဲ့ပုဂ္ဂလိကဝယ်ယူတင်သွင်းမှုတွေကိုပိတ်ထားတယ်လို့စစ်ကောင်စီက2022ခုနှစ်ဇွန်လတရနေ့မှာပြောခဲ့တာပါအဲ့ဒီအချိန်ကစပြီးတော့တဖြည်းဖြည်းတက်လာတဲ့ကားစီးနှုတ်တွေဟာလူလက်တန်းစားတွေရောမှလက်လှမ်းမမီတဲ့အခြေအနေဖြစ်လာပါတယ်။အရင်တုန်းကကျပ်သိန်း200ဝန်းကျင်ရှိခဲ့တဲ့ဂျပန်ကျကားသင်းရဲ့တန်ဖိုးဟာအခုဆိုလို့ရှိရင်ကျပ်သိန်း900အထက်ကိုရောက်နေပြီဖြစ်ပါတယ်။ရန်ကုန်ဟန်တာဝတီကားပွဲစားတဲ့ကဝေယောင်တူကခုလိုပြောပြပါတယ
်။ကားသင်းမဲမရှိတာရဲ့နောက်တော့ဟို EV ကားတွေရတယ်ဟိုတွန်းရတာဟိုနည်းနည်းလေးအထက်ကျရဖြစ်နေတော့ဝန်ဟိုဝန်ရမယ့်ကမဝင်ဘူးဖြစ်နေတော့အော်ရှိရကားတွေကတက်လာဘယ်သားတို့ပါဆိုတော့900ပတ်ချလဲပေါ့လေအဲဂျီစစ်တို့ဆိုရင်လည်း900ပေါ့လေပေါ့အင်ဆိုက်တို့ပါလို့ဆိုရင်အဲ့တိုင်းပဲဟို6လမ်းကြီးပါတယ်ဖြစ်ပေါ်တော့600နောက်မော်ဒယ်ကြီး2012တို့ပါလို့ဆိုရင်လည်း900ဖြစ်ပေါ်အဲအရင်တော့ဆိုတော့ဘာမှမရှိဘူးလေ300ပတ်ချလဲအများဆုံးက350သူတို့အဲကားသင်းလို့မရှိနေချင်းကတော့တက်နေပါပေါ့
ကားဝယ်ရောင်းတချို့ကတော့ဈေးနှုန်းတွေတက်နေတာကကားတစ်သွင်းခွင့်ပိတ်ပင်တာထက်နိုင်ငံခြားငွေတန်ဖိုးတက်နေတာကအဓိကအကြောင်းရင်းဖြစ်တယ်လို့မြင်ကြပါရယ်။ရွှေဈေးကတော့ကမ္ဘာရွှေကတအောင်ဆကိုအမေရိကန်ဒေါ်လာ1900ဝန်းကျင်ကနေနှစ်ပတ်အတွင်းမှာ1960ဖြစ်လာပါရယ်။ဒ ဒါကြောင့်မို့ပြည်တွင်းမှာလည်းရွှေဈေးတွေတက်နေပြီးတော့ပြပတင်ပို့မှုကိုခဏရပ်ထားတယ်လို့မြန်မာနိုင်ငံရွှေလုံငန်းရှင်များအသင်းကလည်းသိပေးထားပါတယ်။ရွှေလုံငန်းရှင်များအသင်းရဲ့ရွှေတကြတာရည်ညွှန်းဈေးကကျပ်23သိန်းကျော်ပဲရှိပေမဲ့ပြပဈေးကမှတော့ကျပ်သိန်း30ထက်မှအရောင်းဝယ်လုပ်နေပါတယ်ခင်ဗျာ
။ဒါကတော့မြန်မာငွေတန်ဖိုးကျဆင်းမှုတွေကြောင့်အိမ်ကားရွှေဈေးတွေတင်တက်နေတာနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုသားညို့ဦးပြောပြသွားတာပါ။အခုဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပေးပါောင်းမယ်။ယူကရိန်းနိုင်ငံအရှေ့တောင်ဘက်မှာရှိတဲ့ဥရောပရဲ့အကြီးဆုံးနျူကလ িয়ার သုံးဓာတ်ပစ်စက်ရုံဖြစ်တဲ့ဇီပူရီရီရှာစက်ရုံအနီးနေထိုင်ကြသူတွေဟာစက်ရုံကိုရုရှားကဖျက်ဆီးမယ်ဆိုတဲ့သတိပေးချက်တွေထွက်ပေါ်လာပြီးတဲ့နောက်မှာနျူကလ িয়ার ယိုစိမ့်မှုဒဏ်နဲ့ရေဒီယိုတတိကျ NDA တွေအတွက်ကြိုတင်ပြင်ဆင်နေကြပါတယ်။ပိုလန်နိုင်ငံဝါဆော့မြို့အခြေစိုက် VOA သတင်းတောက်လေစီယာဘက်ကလက်ရဲ့သတင်းပေးပို့ချက်ကိုအခြေခံပြီးကိုငင်းချမ်းအေးကပြောပြပေးပါမယ
်။ရှေ့တန်းစစ်မြေပြင်မြို့ဖြစ်နေတဲ့နီကိုပိုဟာဇာပိုရီရှီယာနျူကလ িয়ার စက်ရုံရဲ့မြစ်တစ်ဖက်ကကီလိုမီတာ20လောက်ကွာမှာရှိပါတယ်။စစ်ပွဲစတင်ကတည်းကဒီမှာမြို့သူမြို့သား9000လောက်ပဲကျန်မာတော့တယ်။သူတို့ဟာနျူကလ িয়ার ဓာတ်သစ်နိုင်မှုအလားအလာရှိတဲ့အန္တရာယ်အောက်မှာနေထိုင်နေရတာပါ။နီကိုပိုအခြေစိုက်သတင်းတောက်မခေတဲဆာဟင်ကိုကသူတို့မျိုးကပြင်ဆင်ထားမှုအခြေအနေကိုအခုလိုပြောပြပါရစေ
။ရှမနိုဟိုရိုကိုကို
ရုရှားကဇပူရီဇီယာနျူကလ িয়ার ဓာတ်ပစ်စက်ရုံကိုသိမ်းပိုက်ပြီးနောက်မှာအခုလိုမတော်တဆမှုတွေဖြစ်နိုင်တဲ့အကျိုးဆက်တွေအကြောင်းသတင်းအချက်အလက်မျှော်ရရတွေကိုဒေသခံအာဏာပိုင်တွေကလုတ်ခဲ့ပါတယ်။အဲ့ဒီတုန်းကတော့တရောင်ကြီးတင့်နိုင်ကနေကိုကိုကိုကာကွယ်ဖို့နီကိုပိုကစက်ရုံတွေမှာပိုတက်ဆီယမ်အိုင်အိုရိုက်ကိုရနိုင်ပါတယ
်။ဒေသခံတွေဟာနျူကလ িয়ার ဓာတ်သစ်နိုင်မှုအတွက်တိတ်တုန်လှုပ်နေတာမျိုးမရှိတော့ပဲတီတီငိမ့်ငိမ့်ပဲနေလာခဲ့ကြတယ်လို့ဇာဟင်ကိုကပြောပါတယ်။ဒါပေမဲ့ရုရှားတွေကစစ်ရုံကိုမိုင်းခွဲပြီးနျူကလ িয়ার ယိုစိမ့်မှုဖြစ်အောင်လုပ်မဲ့အစီအစဉ်ကိုအတီးပြုတ်လိုက်ပြီလို့သိမကြသေးခင်ကယူကရိန်းထောက်လိုင်းရေးအကြီးအကဲကသတိပေးခဲ့ပြီးမှတော့ဖြစ်လာနိုင်ခြေရှိတဲ့ဘေးလွတ်ရာကိုရွှေ့ပြောင်းနိုင်ရေးပြင်ဆင်နေကြပါပြီ
။
ကျွန်တော်မိသားစုကအရေးပေါ်အခြေအနေမှာထွက်ပြေးနိုင်အောင်လိုအပ်တဲ့စာရွက်စာရန်တွေပတ်စံနဲ့လိုအပ်တဲ့ပစ္စည်းတွေအားလုံးကိုစုဆောင်းထားပါတယ်။
စယုံဘေးမှာကက်လျက်ရှိကြတဲ့နီကိုပိုနဲ့အန်ဒါဟိုတာမြို့တွေဟာစိတ်သက်မှုအနေနဲ့အကြီးဆုံးရှိနိုင်ကြောင်းကပ်ဘေးဖြစ်နိုင်တဲ့အခြေအနေကိုစောင့်ကြည့်နေတဲ့သိပ္ပံပညာရှင်တွေကသတိပေးထားပါတယ်။ဖူကူရှိမားတက္ကသိုလ်သဘောပတ်ဝန်းကျင်ဆိုင်ရာရေဒီယိုသတ္တိကြွမှုအင်စတီကျူကပမောက္ခမတ်ဇီလီစညက်ကအခုလိုရှင်းပြပါတယ
်။ပုံမှန်အတိုင်းဆိုရင်တော့ဘေးလွတ်ရာကိုရွှေ့ပြောင်းရမယ့်အကျယ်ဝန်းကကီလိုမီတာ30အချင်းဝက်မြင့်ထက်မပိုပါဘူး။20ကီလိုမီတာဖြစ်နိုင်တယ်လို့30လည်းဖြစ်နိုင်ပါလေ
ဆိုလိုတာကအနည်းဆုံးကအချင်းဝက်10ကီလိုမီတာကနေ30ကီလိုမီတာကြာဖြစ်နိုင်ပါလေဒါပေမဲ့ယူကရိန်းအာဏာပိုင်တွေကတော့ဒီထက်ပိုပြီးကျယ်ပြန့်နိုင်တယ်လို့ယူဆထားကြတာပါယူကရိန်းစွန့်ဝင်ကြီးဌာနရဲ့ဒူဝင်ဂျီယူရီဘလက်ဆင်ကိုကတော့အဆိုးဝါးဆုံးအခြေအနေအတွက်ပြင်ဆင်ထားတယ်လို့ပြောပါလေ
အဆိုးဆုံးအခြေအနေဖြစ်လာနိုင်မယ်လို့ကျွန်တော်တို့ယူဆထားပါတယ်နျူကလ িয়ার ဓာတုညဉ့်ညမ်းစုံဟာကီလိုမီတာ50တက်ပိုကြီးပါလိမ့်မယ်ဆိုလိုတာကဒေသ၄ခုထိခိုက်နိုင်ပါတယ
်ဒါကဆယ်ဦးနဲ့ကီလိုမီတာ50အကွာမှာရှိတဲ့လူရေ7သိန်းနီးပါးနေထိုင်နေတဲ့ဇပူရီရှီယာမြို့လဲပါပါတယ်ဇပူရီရှီယာမြို့ကစေဝါလုပ်ငန်းမှာလွတ်ခိုက်သူဗစ်တယ်ကိုကင်ကစေးဆိုင်တွေမှာပိုတက်ဆီယမ်အိုင်အိုဒိုက်တွေပြတ်နေပြီလို့ပြောပါတယ
်
ဒီဆယ်ရုံကိုရုရှားတပ်တွေစသိမ်းလိုက်ကြတဲ့ကပိုတက်ဆီယမ် iodide တွေပြတ်ကုန်တာပါပဲအဲ့ဒီတုန်းကလူတွေကတတ်နိုင်သမျှများများဝယ်စုကြတာပ
ါစားတက်ကတိုက်ရောက်ကြီးတင့်ငယ်ရင် direct line ကိုကာဝယ်ပေးနိုင်လို့ဒီလိုပိုတက်ဆီယမ် iodide တွေအလူရက်ဝယ်ခဲ့ကြတာပါဗီတာမားကလေး2ယောက်ရှိပြီးဘေးဥပတ်ကျလာရင်ရင်ဆိုင်နိုင်ဖို့အစင်းသစ်ပြင်ထားတယ်ဆိုပါတယ
်ရှင်နဲ့စားနေရိတ်ခါကိုတလစားလောက်ကျူစုထားပါတယ်ကားတွေကိုလည်းအမြဲတမ်းစီပြီးဖြစ်ထားပါတယ်
သူတို့ကဆာရက်ဆာရန်တွေလည်းပြင်ဆင်ပြီးအိတ်တွေလည်းထုတ်ပိုးထားကအရေးကြုံလာရင်အစင်းသက်ထွက်ပြေးနိုင်အောင်ပြင်ထားတယ်ဆိုပါတယ်။ဇွန်လကုန်ပိုင်းတွေကစစ်ရုံအနီးတစ်ဝိုက်ကဒေသတွေမှာနျူကလ িয়ার ဘေးအန္တရာယ်ကျုံးလာရင်အရေးပေါ်တုံ့ပြန်နိုင်ရေးလက်ချင်းပြင်ဆင်တာတွေလုပ်ခဲ့ကြပါတယ်။နျူကလ িয়ার ဘေးတက်လာရင်ဒေသခံတွေဟာဓာတ်ရိုက်အန္တရာယ်ကျုံရမှာဖြစ်တယ်လို့ဓာတ်ငွေယူစိမ့်မှုတန်ကိုယူကရိန်းရဲ့စိုက်ပျိုးမြေတွေနဲ့အဓိကမြစ်ဖြစ်တဲ့နီပရိုမြစ်ကိုထိခိုက်နိုင်တယ်လို့ကြွမ်းကျင်သူတွေကသတိပေးထားပါတယ်။ နျူကလ িয়ার စွမ်းဘီကင်းဆိုင်ရာအဖွဲ့ရဲ့ညွှန်ကြားမှုလည်းဖြစ်ပြီးအမေရိကန်အခြေစိုက်စောင့်ကြည့်လေ့လာရေးသိပ္ပံပညာရှင်များသက်မကအဖွဲ့ကအက်ဒရင်လိုင်မန်ကတော့အခုလိုသုံးသပ်ပါတယ
် Radioactive material could
radio တပိကျွတ်ဓာတ်ပစ္စည်းတွေကတီးနှံဆိုင်ခင်းတွေကိုညင်ညမ်းစေနိုင်တဲ့အပြင်ထွက်လာတဲ့တီးနှံတွေကလည်းဒေဥပတ်ဖြစ်နိုင်တယ်လို့ယူဆရဖို့များပါတယ်
ယူကရိန်းမျိုးသားသိပ္ပံအကယ်ဒမီနျူကလ িয়ার ဒါးဘေးစစ်များဘေးကင်းလုံခြုံရေးပြဿနာဆိုင်ရာအင်စတီကျူကအကြီးတန်းသုတေသီအိုလီနာပရန်နုကအခုလိုရှင်းပြပါတယ
်မီပရိုမြေကမ်းမတစ်လျှောက်ပင်လယ်နက်ထဲအထိအစိတ်တင်သွားနိုင်ပါတယ်ပင်လယ်ကမ်းခြေတစ်ခုလုံးညင်ညမ်းသွားမှာပ
ါဥရောပရဲ့အကြီးဆုံးဇပါရီရှီယာနျူကလ িয়ার စစ်ရုံကိုမတ်လကလေးကရုရှားတပ်ဖွဲ့တွေကသိမ်းပိုက်ထားတာပါဒါကြောင့်မတော်တဆဖြစ်နိုင်တဲ့အနေနဲ့တိတိတသာတိုးလာနေပြီးဒါဟာယူကရိန်းတနိုင်ငံနဲ့မဟုတ်ပဲအိမ်နီးချင်းတွေနဲ့နိုင်ငံတကာအတိုင်းဝန်းပေါ်မှာထိခိုက်နိုင်လို့ရုရှားတပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမှုနဲ့စစ်ရုံနီးတိုက်ခိုက်တာတွေမလုပ်ဖို့နိုင်ငံတကာအမှုမြူစွန့်ရင်အေဂျင်စီ IAEA ကတောင်းဆိုထားပါတယ
်ဒါကတော့ယူကရိန်းကနျူကလ িয়ার လောင်စာသုံးဒါးဘေးစစ်ရုံဖြစ်စည်းခံရနိုင်တဲ့အခြေအနေတွေနဲ့ပတ်သက်တဲ့သတင်းပေးပို့ချက်ကိုကိုငိမ့်ချန်းအေးပြောပြသွားတာပါဆက်ပြီးတော့အိုက်စ်လန်နိုင်ငံဘက်ကအခြေအနေကိုတင်ပြပါအောင်မယ်အိုက်စ်လန်နိုင်ငံကလစ်တလီဟူတိုမိတောင်ပေါက်ကွဲနေတဲ့အတွက်ဧည့်သည်တွေအနာမကတ်ကြဖို့အာဏာပိုင်တွေကသတိပေးထားပါတယ်ဒါပေမဲ့လည်းအန်ဒီရဲ့များတဲ့ချော်ရီတွေနဲ့ပေါက်ကွဲနေတဲ့မိတောင်ကိုရင်သက်ရှူမောဖြစ်ပြီးအနာကတ်ကြည့်ဖို့လာကြတဲ့သူတွေလည်းအများကြီးရှိနေပါတယ်ရီကဖစ်မျိုးတော်နဲ့ဆက်ရှင်မိုင်လောက်ဝေးတဲ့နေရာကမီးတောင်ကဇူလိုင်လလယ်မှာပေါက်ကွဲခဲ့ပြီးဓာတ်ငွေတွေလည်းထွက်နေပါတယ်။ AP သတင်းဆောင်ပါတပုတ်ကိုအခြေခံပြီးမတ်အီတန်စင်ကပြောပြမှာပါ။အ
ိုက်စ်လန်နိုင်ငံလစ်တလီဟူတိုတောင်ကြားကအနေအများနဲ့မီးတောင်ပေါက်ကွဲမှုကြီးဖြစ်နိုင်ခြင်းအများဆုံးနေရာဖြစ်သတ်မှတ်ထားတဲ့အတွက်လူနေခွင့်မရှိပါဘူး။လိမ်မော်ရောင်ချော်ရီဘူးတွေကမိုင်ဝမ်းလောက်စီးဆင်းနေတာဖြစ်ပြီးတော့မီးတောင်တွေကနေဓာတ်ငွေတွေကလည်းအလေးလိုက်ထွက်နေပါလေ။ဖာဂရာဒဲလ်စဖီယာမီးတောင်လို့အကြမ်းပြင်းခေါ်ကြတဲ့နေရာမှာဇူလိုင်လ10ရက်နေ့တုန်းကစပြီးတော့မီးတောင်ပေါက်ကွဲမှုဖြစ်နေတဲ့အကြောင်းအိုက်စ်လန်ဘူဝိဗေဒပညာရှင်တွေအချက်အလက်မှာဖော်ပြထားပါတယ်။မြို့တော်ရေကဗစ်ရဲ့အနောက်တောင်ဘက်19မိုင်လောက်ဝေးတဲ့နေရာမှာမီးတောင်ပေါက်ကွဲနေရတယ်ဖြစ်ပါတယ်။ဒီမတိုင်ခင်လွန်ခဲ့တဲ့17လတုန်းကလည်းမီးတောင်ပေါက်ခဲ့ပါသေးတယ်။တဘာဝအတိုင်းချော်ရည်ဘူးတွေပန်းထွက်နေတဲ့မီးတောင်ကိုလူထောင်နဲ့ချီကစိတ်ဝင်တစားတွားရောက်ပြီးတော့ကြည့်ချင်ကြပါမယ်လေမီးတောင်ပေါက်ပွဲမှုကနေအစိတ်တင်ဓာတ်ငွေတွေထွက်နေရကြောင်းအနာမကက်ကြဖို့အာဏာပိုင်တွေကတတိပေးထားပါသည်2022နဲ့2021မီးတောင်ပေါက်ပွဲမှုတွေတုန်းကတော့အနီးနားကနိုင်ငံတကာလေဆိပ်တွေကလေချောင်းလိုင်းတွေပြန်တန်းမှုပေါ်မှာထိခိုက်မှုမရှိခဲ့ပါဘူးအရင်နှစ်ခါနဲ့ရှင်ဒီတစ်ခါမီးတောင်ပေါက်ကွဲမှုကကနအုပ်ပိုင်းမှာပေါက်ကွဲမှုတွေပုံများပြီးတော့နောက်ပိုင်းမှာတော့ပေါက်ကွဲမှုလျော့သွားတယ်ဆိုပြီးပညာရှင်တွေကပြောပါတယ်။2021တုန်းကဒီနေရာမှာပဲမီးတောင်ပေါက်ခဲ့တာဖြစ်ပြီးလနဲ့ချီချော်ရည်ဘူးတွေစီးဆင်းနေကြတာပါ။မီးတောင်ပေါက်ကွဲမှုကိုလာကြည့်ဖို့လူထောင်နဲ့ချီရောက်လာကြတာဖြစ်ပြီးမျက်စိလွှဲလို့တော့မရအောင်ရင်သက်ရှူမောဖြစ်နေတဲ့အကြောင်းလာကြည့်သူတယောက်ကပြောပါတယ်
။ So I'm here to photograph this spectacular eruption.
ဒီအမကန်နဲ့မီးတောင်ပေါက်ကွဲမှုကိုဓာတ်ပုံရိုက်ဖို့လာတာပါအရန်သဘောကျပါတယ်ဒီလိုမီးတောင်ပေါက်ကွဲမှုမျိုး၄-၅ချိန်လောက်ဓာတ်ပုံရိုက်ဖို့ပါတယ်အမြဲတမ်းရင်သက်ရှူမောဖြစ်ရပါတယ
်ဒီမီးတောင်ပေါက်တဲ့နေရာကိုဧည့်သည်တွေခေါ်လာပြဖို့လေအဲလန်ညိုတယောက်ကစီစဉ်နေပါတယ
် Wow man I just got off work and right here got a car
ကျွန်တော်ရုံးစင်းစင်းချင်းတငယ်ချင်းစီကကားငှားပြီးဒီလိုအမကန်မီးတောင်ပေါက်တာကိုကြည့်ကျင်လို့အမြန်လာခဲ့တာပါဒါမျိုးကျွန်တော်သုံးကမြင်ဘူးပါတယ်မြင်တိုင်းလည်းပိုပြီးသဘောကျမိပါတယ်နောက်တစ်ခါကျရင်ကျွန်တော်ဧည့်လမ်းညွှန်လုပ်တဲ့ဧည့်သည်တွေနဲ့အတူကြည့်ကြပါတယ်အရန်အန်ဒီယံများတဲ့မီးတောင်ပေါက်ကွဲနေတာကိုတယောက်တည်းကြည့်ရတာရင်သက်ရှူမောစရာကောင်းပါတယ်အမခန်းပါဘလို့ပြောရမှန်းတော့မသိတော့ပါဘူ
းအိုက်စ်လန်နိုင်ငံကမီးတောင်ပေါက်ကွဲမှုများတဲ့နေရာမှာရှိတာဖြစ်ပြီးတော့၄နှစ်၅နှစ်တိုင်းမှာတစ်ချိန်လောက်ပြင်းပြအဖြစ်မီးတောင်ပေါက်ကွဲမှုတွေရှိနေတာပါအဆိုဆုံးကတော့2010ပြည့်နှစ်တုန်းကအီယာဖလာရာယူကိုမီးတောင်ပေါက်ကွဲမှုဖြစ်ပြီးတော့ပြတွေတိမ်လိုမျိုးအလေးလိုက်တက်ခဲ့တာကြောင့်ဥရောပတိုက်တဝမ်းမှာလေကြောင်းလိုင်းတွေအများကြီးခေတ္တရန်နာခဲ့ရပါတယ်။မီးတောင်ပြတွေကလေရင်ဆက်အင်ဂျင်ကိုပျက်စီးစေနိုင်တဲ့အတွက်လေရင်လိုင်းတွေကိုရက်အနည်းငယ်ရန်နာခဲ့ရပါတယ်။ဒါကြောင့်လေရင်ခီးစဉ်တသိန်းကျော်ဆိုင်းငင်ခဲ့ရတာကြောင့်တန်းနဲ့ချီတဲ့နိုင်ငံတကာခီးသွားတွေတောင်းတခဲ့ရလည်းဖြစ်ပါတယ်ရှင်။
ဒါကတော့အိုက်စလန်နိုင်ငံမှာမီးတောင်ပေါက်ကွဲမှုနဲ့ပတ်သက်တဲ့သတင်းဆောင်ပါကိုမတ်အီတန်စင်ပြောပြသွားတာပါ။ VO ရဲ့တောက်ကြနေမနေ့ပဲအတန်လွင့်စီစဉ်တွေကိုထုတ်လွှင့်နေပါဆက်လက်ထုတ်လွှင့်နေပါတယ်။အခုဆက်လက်ပြီးတော့မကြခင်အချိန်တွေမှာမြန်မာအရေးသုံးသပ်ချက်ကျန်းမာရေးတိုင်းရင်းသတင်းတော်အစီအစဉ်တွေကိုဇက်တိုက်ထုတ်လွှင့်အောင်ပါဖြစ်ပါတယ
်။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရပါပြီ။လက်ဖျားလေးနဲ့ထက်ပြီးရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ One click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာပါခင်ဗျာ VOA American အတန်ရဲ့တောက်ကြနေမနေ့ဖက် Radio ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ Radio အတန်လွှင့်အစီအစဉ်တွေကိုတော့ line no meter 25 kHz 1 2 1 1 1 3 6 line no meter 40 kHz 4 1 3 6 line no meter 58 kHz 5 8 9တို့ကနေဖန်ယူနာတော်တာဆင်နိုင်ပါတယ်။အခုဆက်လက်ပြီးတော့ပတ်စင်ကဏ္ဍတွေဖြစ်တဲ့ဥကောင်ကင်တင်ဆက်တဲ့မြမအရေးသုံးသပ်ချက်ကိုဝင်းမင်းတင်ပြတဲ့ကျမရဲ့အစီအစဉ်နဲ့တိုင်းရင်သတင်းလောအစီအစဉ်တွေကိုဇက်တိုက်ထုတ်လိုက်မှာဖြစ်ပါတယ်။ပထမအဦးဆုံးအနေနဲ့ကတော့ဥကောင်ကင်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ထောက်လန်းရေးလက်တီးဘုံစစ်ပွဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားပါတယ်။မြန်မာပြည်တွင်းစစ်မှာထောက်လန်းရေးစစ်ပွဲအနိုင်ရဖို့ကအရေးကြီးတဲ့အကြောင်းဥအောင်ခင်ကရေးသားပြီးကိုညာဝင်းအောင်နဲ့အတူတင်ပြထားပါတယ
်စစ်ကောင်စီရဲ့ထောက်လန်းရေးဗိုလ်ကြီးတဦးနဲ့ရှမ်းနီတပ်ဖွဲ့ဝင်၉ဦးကိုကချင်ပြည်နယ်မိုးကောင်းမြို့မှာဒေသခံမေအောက်တော်လှန်ရေးအဖွဲ့ကဖမ်းဆီးလိုက်ကြောင်းလွန်ခဲ့တဲ့ဇန်နဝါရီ30ရက်နေ့တုန်း DVB သတင်းမှာပေါ်ပြပါတယ်။ဒါပေမဲ့တိုက်ပွဲကြာရှည်လာတာမို့တော်လိုင်းရဲ့အုပ်စုတွေကိုစစ်ထောက်လိုင်းရေးစိတ်ဝင်မှုလည်းများလာတယ်လို့မန္တလေးမြို့ပြပျောက်ကြားတွေကယူဆကြောင်း2020နှစ်စက်တင်ဘာလ30ရက်နေ့တုန်းမြစ်စီမှသတင်းမှာပေါ်ပြပါတယ်။မနစ်ကဖမ်းဆီးခံရသူနဲ့တေဆုံးသူ800လောက်ရှိတယ်လို့ဆိုပါတယ်။စစ်ထောက်လိုင်းရေးဟာဒလန်တွေကိုလည်းသုံးပါတယ်။ထောက်လန်းရေးတက်ကိုမိမိကိုယ်ပိုင်တက်လို့သုံးနိုင်ရင်စစ်တက်ကိုရောအခြားလက်နက်ကင်တွေကိုရောကြိုးကင်နိုင်တယ်ဆိုတဲ့နီလန်းကိုတီထွင်သူဟာဗိုလ်ချုပ်နေဝင်းမှာဘုန်းနေဝင်းရဲ့ကိုရန်တော်ဘုခင်ညွန့်ဝင်းကြီးချုပ်ဖြစ်လာတဲ့အထိစစ်ထောက်လန်းရေးဟာလက်စွမ်းပြခဲ့ပါတယ်တိုင်းရင်းသားနဲ့အပြစ်ရပြီးအစ်အာနာရှင်စနစ်တက်ဆိုးရှည်အောင်လုပ်ပေးတာလည်းထောက်လန်းရေးဖြစ်ပါတယ် KNU အဖွဲ့အကွဲကွဲအပြဲပြဲဖြစ်သွားအောင်လက်သီးဘုံထိုးခဲ့သူကစစ်ထောက်လန်းရေးပါနှိမ့်ဆက်ညင်းပိုင်းရက်ဆက်ကြမ်းတမ်းရမှာလေစစ်ထောက်လန်းရေးဟာနာမည်ဆိုးထွက်ပါတယ
်လွန်ခဲ့တဲ့ AV26 ရဲ့နေ့မှာ NUG အမျိုးသားညီညွတ်ရေးအစိုးရကလည်းအထူးစုံစမ်းထောက်လန်းရေးဦးစီးဌာနကိုဖွဲ့စည်းကြောင်းကြေညာပါတယ်အာဏာရှင်စနစ်ကိုတိုက်ဖျက်ရေးနဲ့ Federal စနစ်တည်ထောင်နိုင်ရေးအတွက်အထူးစုံစမ်းထောက်လန်းရေးဌာနဖွဲ့စည်းရတာလို့ဆိုပါတယ်ဒီရင်းနဲ့လူဝင်မှုကြီးကြပ်ရေးဝန်ကြီးဌာနရဲ့လက်အောက်ခံအဖြစ်ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီအကြောင်းနဲ့ပတ်သက်ပြီးထောက်လန်းရေးလုပ်ငန်းအရေးပါပုံကိုစစ်မှုရေးရာသုတေသီအန်ဒရူးဆက်ကမေလ30ရက်နေ့ထုတ်အင်တာပရီတာစာဆောင်မှာဖော်ပြထားပါတယ်။အင်္ဂလိပ်ကိုလိုနီအစိုးရဟာ CIDSP စတဲ့ရဲထောက်လန်းရေးဌာနတွေကိုအားကိုးပြီးအုပ်ချုပ်ခဲ့တာဖြစ်ပါတယ်။ဗမာစစ်အစိုးရခေတ်ရောက်တော့လေတိုင်းသားလက်နက်ကင်တွေနဲ့PDF ကိုနှင်းနေရမှာထောက်လန်းရေးကိုသုံးပါတယ် MI ထောက်လန်းရေးရဲ့စစ်ပွဲဟာကြမ်းတမ်းရက်စက်တဲ့လျှို့ဝှက်တိုက်ပွဲဖြစ်ပါတယ
်ပျောက်ကြားတက်ကိုတံပြန်စစ်စင်တဲ့အခါထောက်လန်းရေးကောင်းမွန်မှသာရွေချက်ကိုရလိမ့်မယ်လို့ဗြိတိရှားစစ်ပညာရှင်တဦးကပြောမှုပါတယ်ဒါကြောင့်ပျောက်ကြားဘက်ကလည်းစစ်ထောက်လန်းရေးကောင်းမှသာအောင်ပွဲခံနိုင်ပါလိမ့်မယ်ပျောက်ကြားစစ်စင်ရေးကာလမှာဒေရှုနဲ့သတင်းမေးကိုတတ်ပစ်တာရာဇဝဲမှုမဟုတ်ဘူးလို့ Irish ပျောက်ကြားခေါင်းဆောင်တဦးကယူဆပါတယ်။ဒလန်ဆက်ကဆအလူတော်ကြီးနဲ့ထွေအုပ်တွေကိုတတ်ပစ်တာရာဇဝဲမှုမဟုတ်ဘူးလို့ပြောတာနဲ့အတူတူပါပဲ။ပျောက်ကြားစစ်သည်အားလုံးထောက်လန်းရင်းနဲ့တံပြန်ထောက်လန်းရင်းလုပ်ငန်းမှာကျွမ်းကျင်မှုလိုပါတယ်။အကြောင်းကတော့လိမ္မာပန်းနမှုရှိမှလားစစ်နိုင်မှုအလားအလာရှိပါတယ်။
နေပေါင်းများစွာလက်နက်ကင်တိုက်ပွဲဆင်နွှဲခဲ့တဲ့တိုင်းသာတပ်ဖွဲ့တွေဟာထောင်လိုင်းကြီးကိုတည်င်းမပေးပဲကြီးမားတဲ့ဆင့်အားနဲ့ထိတ်တိုက်မတွေ့ရအောင်ရှောင်ရှားနိုင်ကြပါတယ်အခုတော့ဒီပညာကိုဒေသခံကာကွယ်ရေးတပ်မြို့ပြတပ်နဲ့ပ PDF အဖွဲ့တွေကိုလွှဲပြောင်းပေးနေပြီဖြစ်တယ်လို့အန်ဒရူးဆက်ကဆိုပါတယ်စစ်တပ်ကိုစွန့်ခွာလာသူတွေစီကသတင်းယူခြင်းတိုက်ပွဲမဆမီစုံစမ်းထောက်လှမ်းရေးရှေ့ပြေးအဖွဲ့ဆေးလွတ်ခြင်းဒရုန်းယာဉ်တွေလွှတ်ပြီးပြစ်မှတ်ကိုဓာတ်ပုံရယူခြင်းစစ်တပ်ရေဒီယိုဆက်သွယ်မှုကိုနားထောင်ခြင်းစတဲ့ပြင်ဆင်မှုတွေကို PDF တွေကလုပ်လာပါတယ်စစ်စင်ရေးမှရောမီးဗျူဟာချမှတ်ရမှာပါPDF တွေဟာထောက်လန်းကြီးကိုအသုံးပြုကြပါတယ်မဟာဗျူဟာအဆင့်မှာ NUG နဲ့ PDF မှာကျေပြန့်တဲ့ထောက်လန်းကြီးအစနစ်ရှိပါတယ
် NUG ကာကွယ်ရေးဝန်ကြီးဌာနအောက်မှာ DIA ခေါ်ကာကွယ်ရေးထောက်လန်းကြီးအေဂျင်စီရှိပါတယ် NUG ဌာနတွေနဲ့ PDF တွေအတွက်လိုအပ်တဲ့ရှင်းလင်းချက်နဲ့အစီရင်ခံစာတွေကိုဒီအေဂျင်စီကထုတ်ပေးပါတယ်တိုင်းနာတပ်ဖွဲ့တွေနဲ့ PDF တွေပူးပေါင်းဆောင်ရွက်နိုင်အောင်စီစဉ်ပေးတဲ့ NUG စစ်ဌာနချုပ်ကိုလည်းအေဂျင်စီကထောက်လှမ်းရေးသတင်းပေးပို့ပါတယ် PDF စစ်ဌာနချုပ်အောက်မှာစစ်ထောက်လှမ်းရေးနဲ့စိတ်သက်စစ်စင်ရေးရှိပြီးတံပြန်ထောက်လှမ်းရေးနဲ့အတက်ပညာဆိုင်ရာထောက်လှမ်းရေးလုပ်ငန်းကိုလည်းလှုပ်ဆောင်ကြပါတယ်မြမပြည်လွင်းစစ်ဟာရေရှည်စစ်ပွဲဖြစ်ပါတယ်စစ်ကောင်စီဟာ NUG နဲ့အတိုက်ခံတွေကိုခြေမုံပစ်မယ်လို့ကြေညာထားပါတယ်NUG ကလည်းခုခံရေးစစ်ပွဲဆင်နွှဲနေတာမို့စစ်စာဆွင်းသွင်းအပြေရှာရေးကိုလုံးဝစိတ်မကူဘူးလို့ဆိုပါတယ်။ဒါပေမဲ့မကြမ်းမီကထုတ်ပြန်တဲ့စစ်တမ်းတွေကတော့နှစ်ဖက်စလုံးမှာအပြတ်အသတ်နိုင်နိုင်နဲ့အင်အားမရှိဘူးလို့ဆိုပါတယ်။ဒါကြောင့်ညံညံနဲ့သုံးပြီးထောက်လှမ်းရေးစစ်ပွဲမှာအနိုင်ရသူကသာပြည်တွင်းစစ်ကိုအောင်နိုင်ဖို့အလားအလာရှိတယ်လို့စစ်မှုရေးရာသုတေသီအန်ဒရူးဆက်ကသုံးသပ်ထားတာကိုပြန်ပြလိုက်ရပါတယ်ခင်ဗျာ
ဒါကတော့ဦးအောင်ခင်အပတ်စဉ်တင်ပြတဲ့မြမအရေးသုံးသပ်ချက်အစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကိုဝင်းမင်းတင်ပြတဲ့ဂျမ်းမာရေးအစီအစဉ်ကိုဆက်ပါအောင်မယ်ဒီနှစ်တုတ်ကွေးအဖြစ်ပိုများလာတဲ့အကြောင်းတင်ပြထားပါတယ်မြန်မာနိုင်ငံမှာအခုမိုးရွာသည်မှာတုတ်ကွေးအဖြစ်များလာနေတာကြောင့်အသက်အန္တရာယ်ရှိနိုင်သူတွေအတွက်ကျန်းမာရေးပညာရှင်တွေကအထူးသတိပေးနေပါတယ်အဓိကတွေ့ထားတဲ့တုတ်ကွေးပိုး A နဲ့အသက်ရှူလမ်းကြောင်းဆိုင်ရာဗိုင်းရပ်စ်ပိုး RSV တွေကဒီနှစ်ပြင်းထန်လာနိုင်ပါသလားဘယ်လိုအသက်အန္တရာယ်မျိုးရှိသူတွေဆေးရုံဆေးကန်းအချိန်မီပြတ်တင်ပါသလဲဒီအကြောင်းကိုကလေးအထူးကုနဲ့စေတက္ကသိုလ်တက်ကျန်းမာရေးပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီနှစ်မိုးရွာမှာပေါ့နော်ဖြစ်လာနေတဲ့ရာသီတုတ်ကွေးကအရင်နှစ်တွေထက်ပိုပြီးပြင်းထန်လာတယ်လို့ပြောဆိုနေကြတာကြားလို့ဆရာကြီးအခုတလောဖြစ်နေတဲ့ဒီတုတ်ကွေးရဲ့အနေအထားကိုဆရာနောက်ဆုံးဘယ်လိုတွေ့ထားလဲဆရာ
ဟုတ်ကဲ့ဟိုကျွန်တော်တော့ဟိုအစ်တရောဂါဖြစ်ပြီးတော့ပြင်းထန်ဆုံးရတယ်လို့တော့မထင်ပါဘူးခါတိုင်းလဲဒီမိုးရွာသည်အစပေါ့နော်မိုးရွာသည်ကြောင်းဖွင့်နေချိန်ဆိုရင်ကလေးတွေမှာဒီဗိုင်းရပ်ကိုကြောင့်ဖြစ်တဲ့နာစီချောင်းတို့ဖျားတာတွေကဖြစ်နေတော့နော်အဲဒီနှစ်တွေလည်းဖြစ်ပါလေဒီနှစ်ကတော့လည်းနည်းနည်းပိုဖြစ်ရင်ဖြစ်နေဘာလို့ဆိုတော့ကလေးတွေကဟိုကိုယ်ဝိကလာနဲ့ဒီနောက်ဆက်တွဲခြေနဲ့ကြောင့်ကျောင်းလေးသမတိတ်သွားပြဖို့ပေါ့။ဟောလည်းပဲတင်ပြတဲ့စားပါတော့။အဲတော့ထိတွေ့နေတော့ဗောလေ။အဲတော့ကလေးဘာတကယ်လဲခါတိုင်းနဲ့ဘူဂျူတော်ကသာမတော်ယောဂထူတာပဲ။အဲတော့တချို့လည်းဘူဂျူတော်သံသာဘူဂျာဘောပဲတက်ရောက်တဲ့ခါကျတော့အဲဒီနာသီကြောင့်သူပြားတာပေါ့ဗိုင်းရပ်စ်ဘိုးဝင်တာတွေကဖြစ်များတယ်။ဒီနေ့ကတော့နည်းနည်းလေးပိုပြီးတော့ဖြစ်များသလားပေါ့နော်။ဒါပေမဲ့ယောဂအသစ်စမ်းပေါ်တယ်လို့ကျွန်တော်တော့မထင်ပါဘူးနော
်။ဟုတ်ကဲ့ဆရာကြီး။အဲ့တော့ဆရာတို့အခုတွေ့ထားတဲ့အနေအထားအရဘလို့ပိုးမျိုးတွေကိုစံသက်တွေ့ရှိထားလဲဆရာကြီး။အရင်နှစ်တွေကနဲ့အတူတူဆိုတော့လေ
။ကျွန်တော်တို့ကဒီ virus ပိုးတွေတော့တဲ့အဲဒီကြောင့်လို့နေမှာတော့ဒီ virus ဆိုတာကိုမတွေ့သားခဲ့ဘူးနော်။ဆိုတော့ဟိုသူများလည်းကနေမှာ virus ဆားပြီးဆိုတော့ virus ဆိုဆရာကတွေ့တယ်။အဲ့ဒါကျွန်တော်တို့ကခွဲခဲ့တယ်ဘုံမမလုံးတော့ဒါအရောဒီဇမိုင်းဥသိဒနာနေပါလုံးနေတာတော့ရှိတယ်ဒီတုတ်ကွေးရောက surveillance ပါဘယ်လိုဆောင်တက်ကြည့်ရှိတယ်အဲ့လိုလုံးတာနဲ့ကျွန်တော်ဒီမှာလည်းလာလို့တဲ့ခါကျတော့ဒီ account ကပါယူရကြည့်တဲ့ခါကျတော့ ကျိုးမှာအေလူလေးသာအေလူခေါ်တဲ့ရာသီတွေအေတွေ့ရဲ့ကျိုးမှာတော့ RS ကိုခေါ်တဲ့ကလေးတက်စုလမ်းကြောင်းမှာဖြစ်တတ်တဲ့ဗားဇက်ဆိုတာပြပါဒီနော်လည်းကျွန်တော်တို့ကဒီဗားဇက်မရှားနေပါဘူ
းဟုတ်ကဲ့ဆရာကြီးအဲ့တော့ဒီပုံမှန်ခုနကတုတ်ကွေး virus ပေါ်အေမျိုးစားပေါ့နော
်ဟုတ
်ကတော့ဒီပုံမှန်တွေ့နေကြဖြစ်တယ်လို
့ဟုတ်
ဒီ ISV ကလည်းပုံမှန်တွေ့နေပေမဲ့အမေရိကမှာတော့ဆရာကြီးဒီတကွေးအဖြစ်များတဲ့ပြီးခဲ့တဲ့ဆောင်းတွေတုန်းကပေါ့နော်ဒီနိုဗ ెంబ ာဒီဇင်ဘာဇန်နဝါရီလောက်တုန်းကကလေးတွေမှာလည်းဒီဆေးရုံပိုတင်ရတာနဲ့ပိုတည်ဆမှုများလာတာဖြင့်လူကြီးတွေမှာပါဖြစ်လာတာကိုကြောင်းပြီးတော့ထူးထူးခြားခြားတွေ့ခဲ့ရတယ်ပေါ့ဆရာနော
်
အဲ့ဒီခါကျတော့မြန်မာနိုင်ငံမှာရောအခုအနေထားကအလားတူဖြစ်နေမလားဆိုတော့စိုးရိမ်မှုတွေရှိကြပါတယ်ဆရာအဲ့ဒီအပေါ်မှာကိုဆရာဘယ်လိုသုံးသပ်မိလဲ
ဟုတ်ကဲ့တော့ဟုတ်သောပေါ်ဒီပို့ပြီးတော့ဟိုပြင်းထန်ဆုံးမလာတော့ပြန်မအောင်ပါဆိုတော့ဘလို့ဒီຢာဒီမှာဒါစီးဆောင်ဆိုးတွေဖြစ်လာရင်ဒါစီးဆောင်ဆိုးတွေနောက်ဆက်တွဲကဉာဏ်ကြခံရှိတဲ့ကလေးတွေဆိုဉာဏ်ကြတာပြဒါညာညာတိုင်းတွေဖြစ်လာတယ်နော်ဒါပြချင်တာစီးဆောင်ဆိုးကလေးတွေကလည်းနောက်ဆက်တွဲနေတဲ့ဗတ္တိယပုံကလည်းအဆောက်ရောက်လို့ခေါ်တော့နမောညာလို့ခေါ်တော့နမောညာဖြစ်တယ်ရှိတယ်ဗတ္တိယပုံကလည်းပုံပြင်းထန်သွားတယ်အဲခြံလည်းပူချတယ်ဒါပေမဲ့တော့ဒီလဲလုံးတယ်ပေါ့နော်အဲ့လိုမျိုးခြားတဲ့ဆက်ကကျွန်တော်တွေကဒီပဋိပယစေရပြည်ရောက်ပြရပါလားအဲ့ဒါကလေးနာစီထားလို့ဖြစ်ပြီးသုံးရက်က၅ရက်လောက်မှဖြစ်တာပုံများလို့ပြတာအဲ့တော့အဲ့လိုမျိုးဖြစ်လို့ဒီသမီးပို့ဒီပရိသရေကိုလွှဲလို့တက်စီမှာပြေဖို့ပေါ့နော်။ဒီမှာပရိသပါစေပြတာမဟုတ်ဘူး။အဲဒီမြေပြည်လဲမြေဖြစ်တယ်လို့ဆံမြေဖြစ်တော့ပြတာပေါ့နော်။အဲဒါမျိုးပရိသမီးကိုလိုတာပေါ့။အဲလိုခေတ်ကိုရင်းပေါ့။ဒီလိုနာစီချမ်းဆိုင်ရလာရင်သူ့ရဲ့နောက်ဆက်တွဲဖြစ်တဲ့တတိယဒုတိယဖြစ်တဲ့မြေရတဲ့နားလာတော့ပေါ့နော်။ဒါဒီဟာဒီမှာဆိုရင်ဒါလာထုံးတယ်မှာပဲ
။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီရင်ချက်အခံရှိထားတဲ့သူတွေနဲ့ဒီနည်းနည်းရက်ပူကြားပြီးတော့ပို့ပြီးတော့နှုံးလာတဲ့လူတွေပေါ့နော်ရက်ပူကြားတဲ့ဆိုတဲ့နေမှာ3ရက်5ရက်ဟိုပို့နှုံးနေဆိုတော့ပို့ပြီးတော့ကြိုက်ခဲ
ဟုတ်ကဲ့ဆရာဟုတ
်ကဲ့ဆရာမိမသာဖြစ်မောလာတာမျိုးကိုဆိုလိုတာပေါ့ဆရာနော
်အဲ့ရက်ကတော့အဲ့လိုမဟုတ်ဘူးဒီပန်းနဲ့ရက်ကတော့ညီညာရင်ချက်အခံရှိတဲ့ကလေးတွေကသူတို့မှရင်ချက်ထားတဲ့အဓိကအကြောင်းကအဲ့ဒီဗိုင်းရပ်စ်ပိုးရိုးကြောင့်ဖြစ်တဲ့အရင်းမြစ်နာစီချင်းလို့လူတွေကထင်တာအစာအသောက်တို့ကတော့တင်တာလေဒါပေမဲ့အစာအသောက်တွေပါတဲ့ရင်းချက်ထားတဲ့ကြောင့်ဒီသက်ရှင်တဲ့အပေါ်ပိုင်းပေါ့နော်ဒီအရင်းမြစ်နာစီဆောင်သူဖြစ်လာရင်တာမန်ကလေးတွေကမကြက်လာပေါ့ဒါပေမဲ့ကိုရီးယားဗန်နိုင်ကြရှေကရှိတဲ့ကလေးတွေကကြက်လာတယ်ပေါ့နော်ဒါပေမဲ့ငယ်တဲ့ကလေးတွေကလည်းသူကတာနိုင်ကြရှေကမရှိတော့လေကလေးတွေကချေပြီးတော့ကျက်တာလည်းပုံလည်းဖြစ်တတ်တယ်ပေါ့ဗျာ။ဒါတွေတော့သတိထားကြည့်ရပါ
ဘူး။ Okay. ဆိုလိုတာကတော့အခုလိုဒီအဖျားရဲ့ကြာလာတဲ့ကလေးအရွယ်ငယ်တာပေါ့နော်။ရင်ချက်အပြင်ပို့ပြီးတော့အန္တရာယ်ရှိနိုင်တဲ့အတွက်ဒီစိတ်ကံပြဖို့လှုပ်လာတဲ့သဘောပေါ့ဆရာနော်။နောက်ရောဆရာကြီးအခုလိုအန္တရာယ်ရှိနိုင်တဲ့အထူးသဖြင့်တော့ဒီအသက်ရှူချက်ပြီးတော့တည်ဆုံးတဲ့အဆင်မရအောင်ပေါ့နော်။ဘလို့အကြံပြုခြင်းလေးလဲဆရာကြီး
။ပို့ခဏလို့လို့ပေါ့နော်။နာစီချန်ဆုံးဖြစ်ပြီးရတော့ရင်ကျက်ခံရှိရလို့ရင်ကျက်လာလိမ့်မယ်။ဒါလို့အဲနာစီကြောင့်ပေါ်ပိုင်းဖြစ်တာနဲ့တက်ရှိလို့လည်းပေါ်ပိုင်းဖြစ်တာနဲ့လည်းတို့ရနေတော့အဲဒီတတိယနမူနာလို့ခေါ်ရမလားဆိုရလားဆိုရမလား။အဲလိုခံမှာကြတော့ဒါကိုသက်ဆိုင်တယ်လို့အဲဒါစုတာဖို့လို့တော့ပေါ့။အဲဒါလိုအပ်တယ်စုတာပေးဖို့လို့ပါ
။ဟုတ်ကဲ့ဆရာကြီး
။ဟောအဲဒါကိုဒီရားသိထားဖို့လို့ဆရာဝယ်လည်းပြီးဖို့လို့လည်းပြီးပါလည်းသိထားဖို့လို့ပေါ့နော်
။ဟုတ်ကဲ့ဆရာကြီး။နောက်ဒီအသက်အရွယ်ကြီးတဲ့သူတွေရောခုနငယ်လို့တဲ့ကလေးတွေပြင်ပါဆရာနော်သူတို့အတွက်ရောဘယ်လိုအကြံပြုရှင်လဲဆရာကြီ
းဟုတ်ကဲ့ဆရာပေါ့ဒီတုတ်ပေးရလေးပါကြဆိုတော့အသေးကြောင့်ရတာဒီ9နှစ်ယောက်ကလေးတွေ65ကျက်သူကြီးတွေရဲ့စီးကျုပ်လို့သွေးလို့အခံရှိသူတွေပေါ့နော်အဲ့ဒါတွေကတော့ပို့ပြီးတော့နောက်ဆက်တွဲယောဂတွေဝင်တတ်တယ်အဲ့ဒါအနေနဲ့ရှိနေတယ်ပေါ့နော်အတေးကြောင့်ရဲများတယ်လို့တော့ပြောတော့မပေါ့
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ Go women, but sent Timbiare, Tama ye, see single tissue, not daughter Sengarawa. Vio yet, thou Johnny Menefet, Daniel, season ago, seller told anybody. A good old Tayan da di daga, a piane, a chair let it go, the rancher let it go, Susie Timbiape, Tayan the Denlo, a season ago, told him, Mame, FEVR, fever, wind or dariga, Susie Timbia Tarawa.
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေသတိုင်းနာသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ ရခိုင်ပြည်နယ်ပူးပြီးတောင်မြို့နယ်တဲရခိုင်တပ်တော်အေအေနဲ့အေအာအက်စ်အေလက်နက်ကန်အဖွဲ့တို့အကြားပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားခဲ့ပါတယ်ရှမ်းမြောက်ကုတ်ခိုင်မှာစစ်တပ်ကပြစ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အသက်16နှစ်အရွယ်ကောင်လေးတယောက်သေဆုံးသွားပါတယ်သတင်းလွှာတွေထဲမှာတော့ချင်းပြည်နယ်တောင်ပိုင်းကံပတ်လက်မြို့နယ်ဘက်ကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်ကြောင့်ချင်းမ
ကျမကနန်းဟောင်ပါရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်ပူးတီတောင်မြို့နယ်ကမေယုတောင်တန်းမှာရခိုင်တပ်တော် AA နဲ့ ARSA လက်နက်ကင်တို့အကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဇူလိုင်လ18ရက်နေ့ညနေပိုင်းကအာဂါပြန်နဲ့ကြောက်စာတိုင်အကြားမေယုတောင်တန်းမှာပစ်ခတ်တံတွေကြားခဲ့ရပြီးနှစ်ဖက်လုံးမှာထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့သတင်းတွေထွက်ပေါ်နေပေမဲ့အတိအကျကိုတော့မသိရသေးဘူးလို့ဒေသခံတယောက်ကပြောပါတယ်ကြောင်တိုက်ပွဲဖြစ်တဲ့ဆိုတာကိုနှစ်ဖက်လုံးကထုတ်ပြန်တာမရှိသေးပေမဲ့အခုဖြစ်ပွားမှုဟာ AA နဲ့ ARSE တို့ပထမဆုံးအကြိမ်တိုက်ပွဲဖြစ်ပွားမှုဖြစ်ပါတယ်
။ရှမ်းပြည်မြောက်ပိုင်းကော့ခိုင်မြို့နယ်မှာစစ်တပ်ကပစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အိမ်တလုံးမီးလောင်ပျက်ကျခဲ့ပြီးဒေသခံတယောက်သေဆုံးက၄ယောက်ဒဏ်ရာရခဲ့ပါတယ်။ဇူလိုင်လ18ရက်နေ့ညနေပိုင်းကကော့ခိုင်မြို့နန့်ဖက်ကရွာဖက်မှာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်ခလန်ရ123တပ်ကလက်နက်ကြီးနဲ့ပစ်ခတ်ခဲ့လို့ဇွေရရွာတိရွာကနေအိမ်တလုံးထိမှန်မီးလောင်ပျက်စီးခဲ့တဲ့အပြင်အိမ်ထဲမှာပုန်းနေတဲ့လူ9ယောက်ထိမှန်ဒဏ်ရာရသွားပါတယ်။အဲ့ဒီထဲကအသက်18နှစ်အရွယ်ကောင်လေးကတော့သေဆုံးခဲ့ပါတယ်။ဒီတိုက်ပွဲတဲ့စစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုသိမ်းဆည်းရမိကြောင်း KIO ပြောရေးဆိုခွင့်ရှိသူဘူမှုကြီးနော်ဘူးကပြောပါတယ်။
ကချင်ပြည်နယ်မြစ်ကြီးနားဗမော်လမ်းမှာဇူလိုင်လ18ရက်နေ့ကကားတစ်စီးပစ်ခတ်ခံရပြီး၂ယောက်ထိမှန်တမ်းရရရှိသွားပါတယ်မြစ်ကြီးနားဗမော်လမ်းပေါ်ရှိတပတ်ရံအကျော်မှာပစ်ခတ်ခံရတာဖြစ်ပြီးကားပေါ်ကအမျိုးသမီးတစ်ယောက်နဲ့တရုတ်အမျိုးသားတစ်ယောက်တို့ထိမှန်တမ်းရရရှိခဲ့ရာအမျိုးသမီးကတော့စိုးရိမ်ရတယ်လို့ဝိုင်းမော်ဆေးရုံနဲ့နှိဆက်သူတွေကပြောပါတယ်ဒီပစ်ခတ်မှုကိုပေအဖွဲ့ကလုပ်တယ်ဆိုတာကိုမသိရသေးပါဘူးအဲ့ဒီလမ်းပေါ်မှာဇူလိုင်လပထမပတ်ကစလို့စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပြီးပြည်သူတွေအနေနဲ့ဖြတ်တန်းသွားလာတာမျိုးမလုပ်ကြဖို့ KIA ကသတိပေးထားပါတယ်
ကရင်ပြည်နယ်ကြာအင်းစိတ်ကြီးမြို့နယ်ခလေတကွန်တိုင်းကြီးရွာအနီးတစ်ဝိုက်ကတိုက်ပွဲတွေတဲ့ခရီးသည်တင်ကားတစ်စီးပစ်ခတ်ခံရပြီး၂ယောက်တေကကြာနဲ့ခရီးသည်15ယောက်ကိုလူသားတိုင်းကအဖြစ်စစ်တပ်ကဖမ်းဆီးသွားပါတယ်အခုသတင်းပတ်အတွင်းစစ်တပ်ကအင်အားအလုံးရင်နဲ့ဝင်ရောက်လာလို့ KNLA PDF ပူးပေါင်းတပ်ဖွဲ့တွေနဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားခဲ့ရာဇူလိုင်14ရက်နေ့ကခရီးသည်ကပစ်ခတ်ခံရပြီးတေဆုံးမှုတွေဖြစ်ပွားခဲ့တာလို့ဒေသခံတယောက်ကပြောပါတယ်အဲ့ဒီနောက်ကားပေါ်ပါလာတဲ့လူစင်5ယောက်နဲ့အနီးနားကခြံလုတ်သား4ယောက်ကိုဖမ်းဆီးသွားတာဇူလိုင်လ18ရက်နေ့အထိပြန်မလွတ်လာသေးဘူးလို့ငကနီစစ်ကြောင်းကသတင်းထုတ်ပြန်ထားပါတယ်
အိမ်နီးချင်းနိုင်ငံတွေမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေအနေနဲ့ရောက်ရှိနေထိုင်တဲ့နိုင်ငံအတွက်အနောက်ရှက်ဖြစ်စီမဲ့မူရစ်ဆေးနဲ့တရားမဝင်လုပ်ငန်းတွေမှာပါဝင်ပတ်သက်တာမျိုးမလုပ်ကြဖို့ချင်းအမျိုးသားတပ်ဦး CNF ကတိုက်တွန်းလိုက်ပါတယ်ချင်းအမျိုးသားတပ်ဦး CNF ကအိမ်နီးချင်းနိုင်ငံတွေနဲ့ပတ်သက်တဲ့သဘောထား policy ကိုဇူလိုင်လ16ရက်နေ့ကထုတ်ပြန်ခဲ့ရမှာချင်းပြည်သူတွေကိုအခုလိုတိုက်တွန်းခဲ့တာဖြစ်ပါတယ်ချင်းပြည်သူတွေအနေနဲ့ကိုရောက်ရှိနေထိုင်နေတဲ့နိုင်ငံရဲ့နိုင်ငံရေးဆိုင်ရာတွေမှာ
ါဝင်စွတ်ဖက်တံမျိုးမလုပ်ဖို့တရားမဝင်တဲ့နီးလန်းနဲ့နိုင်ငံသားအတိမတ်ပြုကတ်တွေရယူတာကိုလည်းမလုပ်ကြဖို့အပြင်အဓိကအားဖြင့်မွေးရစေးဝါးရောင်းဝယ်ဖောက်ကားမှုလုပ်ငန်းတွေမလုပ်ဖို့နဲ့ပါဝင်ပတ်သက်ဆက်နွယ်နေသူတွေကိုလည်းလုံးဝတီးခံမှာမဟုတ်ဘူးလို့ CNF ကအသိပေးထားပါတယ်
ကယားကရနီပြည်နယ်အတွင်းရှိလွဲကော်ဒီမော့ဆူဖရူဆူနဲ့ဖားဆောင်မြို့နယ်တွေထဲရာသီတုပ်ကွေးအပြင်ငှက်ဖျားရောဂါဖြစ်တဲ့လူတွေများလာတယ်လို့ကျန်းမာရေးပိုင်းကစေတနာဝန်ထမ်းတွေကပြောပါတယ်။မူရင်းဝင်လာတာနဲ့ရာသီတုပ်ကွေးဖြစ်ပွားမှုကအရှိန်မြင့်လာတယ်လို့ဒီ2023ခုနှစ်မှာတော့ငှက်ဖျားဖြစ်တဲ့လူတွေတွေ့လာရတယ်လို့စေတနာဝန်ထမ်းတယောက်ကပြောပါတယ်။ကရနီပြည်နယ်ထဲမှာလွန်ခဲ့တဲ့2018လောက်ကစပြီးငှက်ဖျားကင်းစင်သွားခဲ့ပြီးမဲ့အခုထပ်ဖြစ်လာလို့ကျန်းမာဝန်ထမ်းတွေကစိုးရိမ်နေကြပါတယ်ဒေသတွေကတိုက်ပွဲတွေအပြင်စစ်တပ်ရဲ့ပိတ်ဆို့ထားမှုတွေကြောင့်ဈေးနဲ့အစားအသောက်တွေရရှိနိုင်ရေးခက်ခဲနေတဲ့ကရနီပြည်နယ်ကပြည်သူတွေနဲ့စစ်ရှောင်နှစ်သိန်းကျော်အတွက်ဒီငှက်ဖျားပိုးပြန်တွေးမှုကစိန်ခေါ်မှုတစ်ခုဖြစ်လာနိုင်တယ်လို့ဆိုကြပါတယ
်အခုတော့သတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းကံပလတ်မြို့နယ်ကျင်းတွင်းမြို့ဘက်ကိုအင်အားဖြည့်ဖို့စစ်ကြောင်းထူလာတဲ့စစ်ကောင်စီတပ်ကြောင်းချင်းမကွေးနယ်စပ်မှာရှိတဲ့ရွာတွေကဒေသခံပြည်သူထောင်ထဲချီစစ်ဘေးတင်းရှောက်နေရပြီးအရေးပေါ်စာနယ်ရိက္ခာနဲ့အမိုးအကာတွေလိုအပ်နေပါတယ်ဒီကြောင်းကိုတော့ကိုရောဘက်ကစူးစီးထားပါတယ်
မကွေတိုင်းစောမြို့နယ်ကနေချင်းပြည်နယ်ကံပလက်မြို့နယ်ကဂျင်တွေးမြို့ကိုရိုက်ခါပို့မဲ့စစ်ကောင်စီစစ်ကြောင်းဟာချင်းကကွေပူပေါင်းတပ်ဖွဲ့တွေနဲ့ဇူလိုင်လ14ရက်နေ့ကစလို့နေ့စဉ်လိုလိုထိတွေ့တိုက်ပွဲဖြစ်ပွားနေခဲ့ကြတာပါဒီအခြေအနေတွေကြောင့်မကွေတိုင်းထီးလင်းမြို့နယ်လောင်းရှိအနီးကမိရှုခံထားရတဲ့ရင်းကယ်ရွာအပါဝင်စောမြို့အနီးကအညာတကယ်ကချောင်းမင်းနယ်စတဲ့ရွာတွေအပါဝင်ရွာပေါင်း15ရွာလောက်ကဒီတခန့်ထောင်ကျော်ဟာတောတောင်တွေထဲကိုစစ်ဘေးရှောင်နေကြရတာလို့စစ်ဘေးရှောင်ကူငင်နေသူတယောက်ကပြောပါတယ
်ဒီကျောင်းကတော့ရှိနေတော့ဆိုတော့သူတို့တွေလည်းပဲပြေးနေကြရတယ်အဲတို့လည်းတောင်းတာပါပဲနေကြရတယ်โอเคအဲ့ဒီအញ្ញကြီးရေဆင်းနေတဲ့အခါကျတော့သူတို့တွေလုံးလုံးစေအသိရှင်ရက်ဒီရက်အတွက်စောင့်ဝင်နေရတော့အကြီးကြီးတယ်လို့ပြောရမှာပေါ့နောက်မိုးရွှေရပြီးမီးရှို့ခံထားရတဲ့ရင်းကဲမိဘပြည်သူတွေအတွက်ကတော့အဲအမိုးအကာအကျဲလိုရတယ်လို့ပဲမြင်ပါတယ
်ဒါပြင်ကံပလက်မြုပ်နဲ့ဂျင်တွေးလမ်းမကြီးတလျှောက်ကမစာတွေမောချောင်းလှိုင်တုတ်ရွာဟောင်းလှိုင်တုတ်ရွာတစ်ဆားတဲ့ကြီးရွာတွေကဒီတခန့်တွေလဲစစ်ရှောင်နေကြရတယ်လို့ဆိုပါတယ်ချင်းမကွေးနယ်ဆက်မှာစစ်ကောင်စီရဲ့စစ်ကြောင်းထိုးမှုအခြေအနေကလည်းလနဲ့ချီကြာမြင့်နေတာကြောင့်ဒီတခန့်ပြည်သူတွေနဲ့ဒီတကကွေတပ်ဖွဲ့ဝင်တွေအတွက်အမိုးအကာစားနပ်ရိက္ခာနဲ့စီးဝါးတွေလိုအပ်နေတယ်လို့ချင်းကကွေတပ်ကံပလက်ခေါနိုးတပ်ရင်းကတာဝန်ရှိသူတဦးကပြောပါတယ
်ဂျင်တွေးထောက်ဖို့စစ်ကြောင်းဟာဒီနေနဲ့ဆိုရင်10ရက်ကျော်လောက်ရှိလာပြီ။ဗီဒီယိုရလည်းဒီ10ရက်နောက်ပိုင်းကနေရှောင်နေရတာဖြစ်တဲ့ရက်တွေရှိကြလာတယ်။အခက်အခဲတွေရှိတယ်။စားဝတ်နေရည်တွေလိုအပ်လာပြီ။မိုးကာတွေချင်းထောင်တွေတော့ထဲမှာမိုးရာသီလည်းဖြစ်တဲ့အချိန်ကြတော့အချိန်တွေကြိုက်တဲ့အတွက်ဒီချားနာတာဖြစ်လာတယ်။အဲ့ဒီအတွက်ကျွန်တော်တို့စီးဝါးတွေလိုအပ်တယ်ရှိလာတယ်။ကျွန်တော်တို့ကာကွယ်ရေးအနေနဲ့ကတော့ခမန်းထားချက်အရကျွန်တော်တို့တလဝန်းကျင်ကြာမြင့်မှာဖြစ်တဲ့အတွက်လည်းနဲ့ခဲရနေပေါ့နော်။လိုအပ်ချက်ရှိနေတဲ့စီတွေလိုမယ်။စီးဝါးတွေလိုအပ်နေပါတယ်ဟုတ်
လက်ရှိမှာလည်းဂျင်တွေးမြို့ကိုဥတီနေတဲ့စစ်ကောင်စီတပ်နဲ့ဒီသကကွေတပ်ဖွဲ့တို့မစာတွေနဲ့ဆွဲလွဲကျင်ရွာကြားမှာတိုက်ပွဲဖြစ်ပွားနေပြီးစစ်တပ်ကလေကြောင်းကနေတိုက်ခိုက်လာတာကြောင့်ဇူလိုင်လ18ရက်နေ့ကကံပလက်မြို့နယ်မစာတွေးရွာက BCM ဖျားကြောင်းတစ်ကြောင်းနဲ့လူနေအိမ်၅လုံးပျက်စီးခဲ့ရတယ်လို့ဒီသခန့်တွေကပြောပါတယ်အင်အား300လောက်ရှိပြီးတင့်ကား2စီး JCB ကား1စီးနဲ့စစ်ကား20ကျော်ပါဝင်တဲ့စစ်ကောင်စီစစ်ကြောင်းကိုချင်းမျိုးသားတပ်မတော် CNA ချင်းကကွေတပ်ကံပလက်နဲ့ရုံးနယ်အခြေစိုက်ပြည်သူ့ကကွေတပ်ဖွဲ့တွေကပူးပေါင်းတိုက်ခိုက်နေကြတာဖြစ်ပြီးစစ်ရေးအခြေအနေကတော့ပူပြင်းထန်လာမယ့်အနေအထားမှာရှိနေပါတယ်ခင်ဗျာ
ရခိုင်ပြည်မှာမိုးခါဆိုင်ကလုံးမုန်တိုင်းတက်ခတ်ပြီးတဲ့နောက်သွေးလွန်တုပ်ကွေဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်စစ်ဘေးရှောင်စခန်းမှာနေထိုင်တဲ့သူတွေစိုးရိမ်နေကြတဲ့အကြောင်းကိုတော့မောင်အေးကနေစူးစီးထားပါတယ
်ရခိုင်ပြည်မှာလရှိရရှင်သွေးလွန်တုပ်ကွေရွာကဖြစ်ပွားမှုတွေမြင့်တက်နေပြီးသေဆုံးမှုတွေလည်းရှိနေတဲ့အတွက်မုန်တိုင်းရဲ့ပြည်အမှုအကာမလုံးမချုံနေထိုင်နေကြရတဲ့စိုက်ဘေးရှောင်တွေကျန်းမာရေးအတွက်စိုးရိမ်မှုတွေရှိနေကြပါတယ်ပုံကြွမျိုးနေမှာသွေးလန်တုတ်ကွင်းနဲ့မကြသိမီကတည်ဆုံးမှုတွေရှိခဲ့တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
73ရက်နေ့ကတော့တဲတော်မှာအလဲရန်တက်နေတဲ့73 14နှစ်မိန်းကလေးတယောက်နဲ့မြက်လေ IDP စခန်းကတနှစ်ခွဲကလေးတယောက်တည်ဆုံးသွားပါတယ်သွေးလွန်တုတ်ကွေးပါ3ယောက်လုံးကသွေးလွန်တုတ်ကွေးဖြစ်နေတာပါတဲတော်ကတယောက်ကနန်းတောင်ရွာကတယောက်နဲ့မြက်လေကတယောက်ပါ
Canano Yoga, the Song Dore, China, you must use Ugaro, Zulayla, the Singaya Nega, the Song Dora, Tibi, Zulayla Conaya Nega, Nibumune, Yodo Yoga, a thought Conana, you collate Yone, Togomune, Poka Yoga, a thought the Seth Dona, you, Nadan, Joga, the Young Mali, Tulan, Tokuina, the Song Kevare, Deza Doma, Tulan, Tokuja, the Song Mudu, Chine, the door, Sibisha, the Candy Mali, Suyi Mudu, Chine, Jade, Lo, Sibisha, the Yoga, Kulu, Pio Vare,
Colonel Gojasa, Kaliban.
ချင်းကတော့တအားကိုကိုက်နေပါတယ်ဆိုတော့ဖြားတဲ့လူတွေကလည်း၅၆လောက်ရှိနေပြီသွေးလွန်တုတ်ကွေးဖြစ်မှာကိုတအားကြောင့်နေကြတယ်အခုလည်းဖြစ်နေကြပြီလို့ထင်ကြပါတယ်စေယုံစေခန်းတွေကလည်းအဝေးဆိုတော့တို့တွေကစေခန်းပြဖို့ကလည်းအခက်ခဲဖြစ်နေတော့စေခန်းမသွားပဲစေပြားတွေဝယ်တောက်နေတဲ့အနေထားဖြစ်နေပါတယ်
လာရှိရရှင်သွေးလွန်တုတ်ကွေးဖြစ်ပေါ်သူ900ကျော်ရှိနေပြီအများဆုံးကတော့စိုက်တွေနဲ့ကြောက်ဖြူမြို့နယ်မှာဖြစ်တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းတွေအရသိရပါတယ်အိမ်ထောင်စုတရား30ကျော်ရှိတဲ့ပုံလွှမ်းမြို့နယ်ကကနန်းတော်စိုက်ပိတ်လျှောက်စခန်းမှာတော့ကျန်းမာရေးမကောက်သူတွေရှိနေတယ်လို့စိုက်ပိတ်လျှောက်အမျိုးသမီးတယောက်ကပြောပါတယ်
အခုတော့ဒီမှာကကျမ်းမာရေးနဲ့လည်းမညီညွတ်ဘူးမိုးရသည်ဆိုတော့လေနေမကောင်းဖြစ်ကြတာပေါ့နေမကောင်းတဲ့လူတွေများပါတယ်အကြီးရောအငယ်ရောအကုန်ဖျားကြတယ်ကောင်းမှုတယ်အဲ့လိုမျိုးပေါ့သွေးလန်တုတ်ကွေးမှာခြင်ကိုက်ရာကနေဖြစ်ပေါ်တဲ့အတော့ခြင်ကိုက်မခံရအောင်နေထိုင်ကြဖို့လိုတယ်လို့ကျမ်းမာရေးဝန်ထမ်းတွေကပြောပါတယ်
ရခိုင်ပြည်မှာ2029ခုနှစ်ကသွေးလွန်တုတ်ကွေးဖြစ်ပေါ်မှုအများဆုံးဖြစ်ပြီးသေဆုံးသူ28ခုနှစ်ရောက်အထိရှိခဲ့တယ်လို့ပြည်နယ်ကျန်းမာရေးဦးစီးဌာနရဲ့စည်ရင်းတွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာစစ်တပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးကြောင့်အသက်19နှစ်အရွယ်ကောင်လေးတယောက်သေဆုံးခဲ့ပါတယ်။သောရရှင်တွေကနားဆင်နေကြတာကတော့နေဆက်ဒီသားကတိုင်းနာသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မအာမီပါ
ဒါကတော့ဖီဘာဝိုင်းတော်သားတွေစူးစီးတင်ဆက်တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာဖြစ်ပါတယ်။ VOA ရဲ့တောက်ကြာနေမနေ့ပတ်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုဒေါက်ခင်မျိုးသက်ကပြောပြပါဦးမယ်။
ဤဥရောပသမဂ္ဂကမြန်မာဝန်ကြီး3ဦးနဲ့စစ်ကောင်စီတာဝန်ရှိသူတွေပါဝင်လူပုဂ္ဂိုလ်6ဦးနဲ့ အမှတ်နှစ်တပ်တူတန်းလုပ်ငန်းဌာနတို့ကိုတန်ခတ်အရေးယူလိုက်တယ်လို့ဇူလိုင်20ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ဒါတက်တမအထင်မြောက်အရေးယူတာလည်းဖြစ်ပါတယ်။ဤဥကအရေးယူခန်းသူ6ဦးကလူမှုကြီးကြပ်ရေးဝန်ကြီးဦးမြင့်ချိုင်းအလို့သမားဝန်ကြီးဦးပွင့်ဆန်းနဲ့ကျန်းမာရေးဝန်ကြီးဒေါက်တာသက်ခိုင်ဝင်းစစ်ကောင်စီအဖွဲ့ဝင်တွေဖြစ်တဲ့ဦးအောင်ကျော်မင်းနဲ့ ပရိုအောင်တင်းတို့အပြင်စစ်ထောက်ချုပ်ဒုတိယဗိုလ်ချုပ်ကြီးကျော်စွာလင်းတို့ဖြစ်ပါတယ်။နိုင်ငံပိုင်အမှတ်နဲ့တပ်တူရန်ဌာနကတော့မြန်မာစစ်တပ်အတွက်ဝင်ငွေရအောင်လှုပ်ပေးနေတဲ့အတွက်အရေးယူတာဖြစ်ပါတယ်။မြန်မာရေးမှာအင်ဒိုနီးရှားဥဆောင်နဲ့အာဆီယံချင်းကပ်မှုအပြင်စစ်ကောင်စီနဲ့ပိုးပြီးထိတွေ့ဖို့ကြိုးစားနေတဲ့ထိုင်းရဲ့ဂျာဝန်ဆောင်ရွက်မှုလည်းရှိနေပြီးတော့အချိန်နည်းတစ Pare. Titora at Galung and a lee sent Tolomu Ganari, Lua Chego Piazi, nine boat, Din in a town, a set up Potomac never tem of it. You got to your duty another Misha tattoo, ten to an engine, Yamasigan, it do me be where you tend to get a look. Dear Gaukonta Naga, Jedabrini, Tobian Jemma, Popia Tabare. AI look for it. Nay, do nipping and a patapiro, Kulatamaga, Longjay, Consima, did the impate, Sundu Jama, Kulatamaga, Dreamujo, Antonio Gurusa, AI ha, Ludaria, Boa, Nebe, Dima, Jute, Mushila, Namelu, don't that be also gave
her in. The Rinjin Jody go, Joking Mute, Pobia, Tarawakma, Tigne, Dale, season ago, Tolo Nabo down when you get to the Rama, season Tolo, Yemuga, Kuya, Mopibare. Then Pane Yodan in Chiniari Garo, Nick Ivanone, Rob McLean of Pipare, General VOA, Tauja Nimanepe, Danwe, Season Dile, Dima Deme, Piso, Mipipare, General Danwe, Season Nego Jishu, Natota Sender, Jesu to Timare, Tota Shimma Pidu, Abonne, Pay and the King with Javasi, Sonogaro, Season Move It Down when you get to So Mozo Pipare.
This program has come to you from the Voice of America, Washington.